Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဩဂုတ်လ30ရက်အင်္ဂါနေ့ညပိုင်း 9:20 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလက်မီတာ190ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ဒီမှာနောက်လာပါဒီကနေ့ညပိုင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကသမရနန်းတော်အနီးအထူးခံကားပုံခွဲတက်ခတ်မှုတစ်ခုကြောင့်လူ20ကျော်သေဆုံးသွားပါတယ်။နာမည်ကျော် APEC ကုမ္ပဏီကိုအိုင်ယာနိုင်ငံကအကြီးကျယ်ခွန်သက်သာခွင့်ပေးခဲ့တာဥပဒေနဲ့မညီဘူးဆိုပြီးဒေါ်လာ 14.5 ဘီလီယံပြန်ပေးဖို့ဥရောပကော်မရှင်ကဆုံးဖြတ်လိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုတော့မကင်ဖြူထွေးနဲ့တူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။27ရာစုပင်လုံညီလာခမတိုင်ယန်နာလက်နက်ကင်အဖွဲ့ခေါင်းဆောင်တွေရဲ့ရာထူးဝိသေသတွေမဖော်ပြတာနဲ့ပတ်သက်တဲ့အမြင်တွေမှာတော့
ဆွေးနွေးပွဲဒီအလုံးမထည့်ဘူးဆိုလဲတမျိုးပေါ့အခုကတစ်ဖက်ပါကြတော့ဒီဆိုကတစ်ဖက်မှာကြတော့သူ့ရဲ့ယာရုတွေကိုအတိအကျထည့်ပြီးတော့တစ်ဖက်ကလုံးဝမထည့်ဘူးဆိုတော့ဒါကဆွေးနွေးမှုမှာဒန်းလူမထားဘူးဆိုတဲ့သဘောမျိုးသက်ရောက်တယ်လေ
27ရာစုပေလုံးညီလာခံအတွက်အရက်ဖက်လူမှုအဖွဲ့အစည်းတို့ရဲ့အတမ်းမှာရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ပေလုံးညီလာခံတက်ဖို့ရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်နဲ့တောင်ဆန်းစုကြည်ရဲ့ပူရဲသတင်းစာရှင်းလင်းပွဲရင်းချမ်းရင်းညီလာခံကျင်းပတော့မယ့်အချိန်မှပဲတိုင်းရင်းသားဒေသတွေမှာဆက်ဖြစ်နေတဲ့စီးရီးပဋိပက္ခတွေအကြောင်းနဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှနိုင်ငံခြားသားထက်သွင်းဖွဲ့စည်းမဲ့ကိစ္စကိုရခိုင်အမျိုးသားပါတီရဲ့လွတ်တော်အမကကန့်ကွက်အဆိုတင်သွင်းတဲ့သတင်းတွေကိုကြားမှာပါဒုတိယပိုင်းနိုင်ရွက်မှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လင်ဦးနဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင
်ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကသမရနန်းတော်နီအထူးခံကားဘုံခွဲတက်ခတ်မှုတစ်ခုကြောင့်လူ20ကျော်ထက်မနည်းသေဆုံးသွားပါတယ်အထူးခံဘုံခွဲတက်ခတ်ခဲ့တဲ့ကားကတော့အစိုးရတာဝန်ရှိသူတွေအသွာလာများတဲ့ SYL ဟိုတယ်နန်းရံကိုဝင်တိုက်မိခဲ့တာပါအရှင်ပြင်းပြင်းနဲ့မောင်းဝင်လာတဲ့ကားစင်းကိုသတိပေးတဲ့အနေနဲ့တနက်ဖောက်တားမြစ်ခဲ့ပေမဲ့မရက်ပဲအတင်းမောင်းနေဝင်ရောက်လာတဲ့အတွက်ကားကိုလုံခြုံရေးတွေကဝန်ဝင်ပြစ်ကတ်ခဲ့ကြရမှာကားမောင်းလာသူအထူးခံဖောက်ခွဲလောက်တဲ့အကြောင်းသမရနန်းတော်လုံခြုံရေးအရာရှိသူက VOA ဆိုမာလီယာဌာနကိုပြောဆိုခဲ့တာပါဒီသာကံအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းဌာနအကြီးအကဲကတော့အမျိုးသမီး6ဦးပါဝင်တည်ဆုံးသူအလောင်း22လောင်းနဲ့ဒဏ်ရာသူ30ကိုတည်ပို့ပေးခဲ့ရတယ်လို့ပြောဆိုခဲ့ပါတယ်။ဒဏ်ရာသူတွေထဲမှာတော့ပောက်ကွဲမှုဖြစ်ပွားခြင်းကဟိုတယ်ထဲမှာရှိနေတဲ့ဆိုမာလီယာအစိုးရဝန်ကြီး2ဦး၊လွှတ်တော်ကိုယ်စားလှယ်2ဦးနဲ့ဒေသနာ2ဦးပါဝင်ခဲ့ကြတာပါ။ဆိုမာလီယာပြန်ချရေးဝန်ကြီးမိုဟာမက်အက်ဖ်တီဟာရီယာမာရီကတော့စစ်သွေးကြွတွေကဒီသတင်းပတ်ထဲမြို့ရင်းမှာကားပုံးထောင်တက်ခတ်မှု3ခုလုပ်ဖို့စီစဉ်ထားတယ်လို့သိရတဲ့အကြောင်းပြောဆိုခဲ့ပါတယ်။အစိုးရတောင်းရှိသူတွေမကြခဏတက်ခတ်လေးရှိရပါတယ်ဖေဗူလာလတုန်းကအဲရှာဘတ်စစ်သွေးကြတဲ့ SYL ဟိုတယ်ကိုတက်ခတ်ခဲ့စင်မှာတော့လူ9ဦးထက်မနည်းသေဆုံးခဲ့ပူပါတယ
်ရေမင်းနိုင်ငံမှာလုံခဲ့တဲ့တနှစ်ခွဲကာလအတွင်းပြိပက္ခတွေကြောင့်သေဆုံးသူအရေအတွက်ခန့်မှန်းချက်ဟာ1000ထိရှိသွားပြီဖြစ်တဲ့အကြောင်းကုလသမဂ္ဂကဒီကနေ့ပဲပြောဆိုလိုက်သလိုဆက်ပြီးတော့ဖြစ်နေတဲ့တိုက်ပွဲတွေကြောင့်လူသားချင်းစာနာမှုအကူအညီလိုအပ်နေသူရေမင်းနိုင်ငံသားတန်းနဲ့ချီရှိနေပြီလို့လည်းပြောဆိုလိုက်ပါတယ်လက်တွေ့မှာကိန်းဂဏန်းတွေဟာခံမှန်းချက်ထက်ပိုရင်တော့ပိုနိုင်သေးတယ်လို့လေကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းဆောင်ရွက်ရေးမှူးဂျေမီမက်ဂိုရစ်ကသတင်းတောက်တွေကိုပြောဆိုခဲ့တာပါအီရန်နိုင်ငံကကြောထောက်နောက်ခံပေးထားတဲ့ဟူဒီသဘုံတွေနဲ့တမရအဗ်ဒူရာဘူမန်ဆူအာဟာရီအစိုးရတို့အကြားဖြစ်ပွားနေတဲ့လက်နက်ကိုင်ပြိပက္ခတွေအတွင်တည်ဆုံးသူအရေအတွက်ဟာ6000ထက်မနည်းရှိနေပြီလို့အစိုးရဘက်မှကုလသမဂ္ဂကခန့်မှန်းထားတာပါပြည်တွင်းစစ်အပြင်ယမင်အစိုးရကိုစစ်ကူပေးတဲ့အနေနဲ့ဆော်ဒီအာရေဗျနိုင်ငံကလေကြောင်းထိုးစစ်တွေနောက်တောင်ပိုင်းစစ်ကမ်းမြို့ဖြစ်တဲ့အေရီမြို့ကမနေ့ကဘုံခွဲတိုက်ခတ်မှုအပါအဝင်စစ်သွေးကြွတွေရဲ့တိုက်ခတ်မှုတွေနဲ့လည်းယမင်နိုင်ငံရင်ဆိုင်နေရတာပါအာရစစ်သွေးကြွတွေရဲ့လက်ချက်လိုတန်တရားရှိနေကြတဲ့အေရီမျိုးကဒီမနေ့တုန်းကအစိုးရထောက်ခံသူအဖွဲ့တွေရှိရာနေရာမှာအသေးကဘုံခွဲတိုက်ခတ်မှုအထွေမှာတော့တပ်သားတင့်54ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ပြည်သက်သတင်းဌာနကတော့သေဆုံးသူရေအတွက်ဟာ82ယောက်ထိရှိတယ်လို့လည်းဒီဒေသခံဆေးဘက်ဆိုင်ရာအတိုင်းအဝန်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်ရှင်။
စီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီနိုင်ငံကစစ်စင်ရေးတွေဆင်နွှဲနေတာဟာပြိပကတ်ကိုပုံမကြီးထွားလာအောင်မီထိုးပေးသလိုဖြစ်လာနိုင်တဲ့အနေရှိတယ်လို့ပြည်သက်သမ္မတဖရန်ဆွာ ဦးလန်းကဝေဖန်လိုက်ပါတယ်။
Aujourd'hui, c'est la Turquie qui a décidé de déployer une partie de son armée sur le territoire.
ကျန်ပတ်တက်ခတ်မှုတန်ခံရတဲ့တူရကီနိုင်ငံနေနဲ့အဲစစ်သွေးကြွတွေရန်ကကာကွယ်နိုင်မှုနေဇတ်ဒေသကိုထိန်းချုပ်ဖို့စီးရီးယားနိုင်ငံထဲမှာတတ်ချို့ချထားတာကိုနားလည်နိုင်မြင်မဲ့ညွန်ပေါင်းတပ်ဖွဲ့တွေအကူအညီနဲ့ ISD ကိုတိုက်ခတ်နေတဲ့ကတ်တပ်ဖွဲ့တွေပေါ်စစ်စင်နေရတွေကပြဿနာတွေကြီးထွားလာနိုင်တဲ့အန္တရာယ်ရှိသလိုတက်ခတ်မှုတွေရပ်ဆိုင်ပြီးစစ်ဆင်ညှိနှိုင်းမှုတွေအမြန်ဆုံးပြင်ဆင်ဖို့လိုတဲ့အကြောင်းပြည်သူ့သမ္မတကပြောဆိုသွားတာပါ။ ISD ကြွားတွေချိန်မုန်းရေးကိုအာရုံစိုက်ဖို့နဲ့စီးရီးယားနိုင်ငံက IS အစွန်းရောက်တွေကိုချိန်မုန်းနေတဲ့အမေရိကန်ရဲ့မဟာမိတ်ကတ်တပ်ဖွဲ့တွေကိုတိုက်ခိုက်တာတွေမလုပ်ဖို့ အမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာကတောက်ဆိုလိုက်ပြီးနောက်တစ်နေ့မှာပဲပြင်သစ်သမ္မတရဲ့တိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။အဲဆီသွေးကြော်ရည်သာမကအမေရိကန်ကကျော်ရနောက်ကန်ပေးထားတဲ့စီးရီးယားဒီမိုကရက်တစ်အင်အားစုရဲ့မှာပါဝင်တဲ့ Cut YPG တပ်ဖွဲ့ဝင်တွေကိုတူကီနဲ့ဆက်စီးရီးယားမျိုးဖြစ်တဲ့ General Plus နဲ့အနီးဝန်းကျင်ကနေမောင်းထုတ်ဖို့ရည်ရွယ်ပြီးတူကီနဲ့စီးရီးယားတပုံတွေစစ်ဆင်နေတာအခုဆိုရင်တရင်တစ်ပတ်ရှိနေပါပြီ။တူကီစစ်တပ်က IS ဆွန်ရောက်တွေနေနေတဲ့လောက်ရက်တွေကိုအမေရိကန်ပြည်အောင်စုကအားပေးထောက်ခံတယ်လို့ General Plus မျိုးအနီးတစ်ဝိုက်ကိုထိန်းချုပ်နိုင်မှုကြိုးပမ်းမှုတွေကိုလည်းလက်ခံပေးမယ်။မြို့တောင်ပပိုင်းကိုထိန်းချုပ်တာမျိုးမလုပ်ဖို့ဝန်ကြီးကာတာကပင်ဒဂွန်စစ်ဌာနချုပ်မှာမနေ့တုန်းကပဲပြောဆိုခဲ့ပါတယ်။
ပါကစ္စတန်နိုင်ငံမျိုးတော်မှာရှိတဲ့တရုတ်တန်ရုံဝင်ကိတ်ကိုအသေးခံဘုံခွဲသူတူကဒီနေ့ကားနဲ့ဝင်တိုက်ခဲ့တဲ့အတွက်လူသုံးဦးထိခိုက်ဒဏ်ရာရပါတယ်။မျိုးတော်ဘစ်ခက်မှာဖြစ်ခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုအတွင်းအသေးခံဘုံခွဲသမားတဦးပဲသေဆုံးခဲ့ပြီးကြံဒဏ်ရာရသူ၃ဦးကတော့အဲ့ဒီနေရာမှာအလုပ်လုပ်နေကြတဲ့ပါကစ္စတန်နိုင်ငံသားဝင်တန်းတွေဖြစ်တဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်ဇန်နစ်ရာဇာကော့ဖ်ကပြောပါရယ်။ဒါဟာအဆုံးရောက်အချက်ဖက်လို့ရဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနကလည်းပြောဆိုထားပါရယ်။ပောက်ကွဲမှုကြောင့်တန်ရုံဝင်းအတွင်းမိဂိုးလုံးကြီးတွေထွက်လာတာကိုတွေ့ရပြီးတော့တိုက်ခိုက်ခံရတဲ့နေရာမှာအပြက်စီးအပိုင်းစားတွေပြန့်ကျဲနေတဲ့ပုံတွေကိုလည်းလူမှုကွန်ရက်တွေပေါ်မှာတွေ့ရပါတယ်။ဒီတိုက်ခိုက်မှုကိုအစွန်းရောက်အချမ်းဖတ်လို့ရဖြစ်တိရုပ်ဆူရကလည်းပြစ်တင်ရှုံချပါတယ်။ဒီဖြစ်နဲ့ပတ်သက်လို့အသေးစိတ်စုံစမ်းစစ်ဆေးပြီးကျူးလွန်သူတွေကိုအပြစ်ပေးဖို့ပါကစ္စတန်အာဏာပိုင်တွေကိုတိုက်တွန်းထားတဲ့အကြောင်းနဲ့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဟွာချွန်ရင်းကပြောပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်နေပြောဆိုတာမရှိသေးပါဘူး။နိုင်ငံတွေက IS အစိုးရတွေရဲ့လုပ်ငန်းတွေကိုနှိမ်နှင်းတာလို့ဆိုရဲပါကစ္စတန်အစိုးရရဲ့ဒီလှုပ်ရှားမှုတွေအတွင်းမှာတော့လူတွေအများပြားဖမ်းဆီးထိန်းသိမ်းခံရလေရှိပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ไคลโดมิเตอร์32 kHz 9323ไคลโดมิเตอร์51 kHz 5885สนิทตนูนี่มาไคลไลมิเตอร์190 kHz 1505รู้เนี่ยว่าทุ่นลืนปีนี่ว่ะครับเนี่ย
อยู่อเมริกันทางမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်နမေကျော်နည်းပညာလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Apple ကုမ္ပဏီကြီးကိုအိုင်ယာလန်နိုင်ငံကအကြီးအကျယ်အခွန်သက်သာဝင်ပေးခဲ့တာဟာဥပဒေနဲ့ဆန့်ကျင်နေကြောင်းဥရောပကော်မရှင်ကဆုံးဖြတ်လိုက်ပါတယ်။ Apple ကုမ္ပဏီကိုအိုင်ယာလန်နိုင်ငံကအခွန်သက်သာဝင်ပေးထားတာဟာဥပဒေနဲ့မညီကြောင်းအရင်ကတည်းကဥရောပသမ္မတ EU ကပြောဆိုထားတာဖြစ်ပေမဲ့ဥရောပရဲ့ဈေးကွက်ပြင်ဆင်မှုဆိုင်ရာရှင်ပြိုင်မှုဆိုင်ရာကော်မရှင်တာဝန်ရှိသူတွေရဲ့ဒီကနေ့ဆုံးဖြတ်ချက်မှာတော့အိုင်ယာလန်နိုင်ငံကိုပေးဆောင်ရမယ့်အခွန်ငွေဟောင်းတွေအဖြစ် Apple ကုမ္ပဏီကဒေါ်လာ 14.5 ဘီလီယံပြန်ပေးဖို့ဆုံးဖြတ်ခဲ့တာပါ။ဥရောပရဲ့ဈေးကွက်ရှင်ပြိုင်မှုဆိုင်ရာကော်မရှင်နာမင်းကြီးကတော့ Apple ကုမ္ပဏီဟာတခြားလုပ်ငန်းတွေမရတဲ့အခွန်သက်သာဝင်အခွင့်အရေးတွေအိုင်ယာလန်နိုင်ငံမှာတရားမဝင်ရရှိပြီးအကျိုးမြတ်ခံစားနေရတယ်လို့ပြောဆိုခဲ့ပါတယ်
။ Member States cannot give unfair tax benefits to selected companies.
ဥရောပကပဲဖြစ်ဖြစ်နိုင်ငံညာပဲဖြစ်ဖြစ်လုပ်ငန်းကြီးငယ်မျိုးဘလို့ကုမ္ပဏီမျိုးပေါ်မှာအဖို့ရနိုင်ငံတွေအနေနဲ့မတရားသဖြင့်အခွန်သက်သာအောင်ပြည်ပိုင်ဝင်မရှိတဲ့အကြောင်းကော်မရှင်နာမင်းကြီးမာဂရက်တ်ဗက်စတာကာကပြောဆိုခဲ့တာပါ Apple ကုမ္ပဏီကတော့နိုင်ငံကဈေးကွက်မှာရောင်းချရာကရရှိလာတဲ့ဝင်ငွေတွေကိုအိုင်ယာလန်မှာတရားဝင်လွှဲပြောင်းလက်ခံပြီးအခွန်သက်သာအောင်လုပ်ခဲ့တာဖြစ်ပါတယ် Apple ကုမ္ပဏီအနေနဲ့အိုင်ယာလန်မှာအခွန်သက်သာဝင်ရနေတဲ့အတွက် EU တစ်ခုလုံးမှာရောင်းချပြီးရလာတဲ့အကျိုးမြတ်အလုံးနီးပါးအတွက်ခွန်ပေးเสียရမလို့ပဲအခွင့်အရေးမျိုးခံစားနေရတယ်လို့လဲကော်မရှင်ရဲ့ကြေညာချက်ကဖော်ပြခဲ့တာပါဥရောပမှာအခွန်နဲ့ပတ်သက်လို့အများဆုံးဒဏ်ကြေးပေးဆောင်ရမယ်ကော်မရှင်ရဲ့ဆုံးဖြတ်ချက်ပေါ်မှာတော့ပြန်လဲအယူခံသွားဝင်သွားမှာဖြစ်တဲ့အကြောင်းအိုင်ယာလန်ဗန်နာရေးဝန်ကြီးမက်ကင်နူနန်ကတုံ့ပြန်ပြောဆိုထားပါတယ်
အမေရိကန်နဲ့အိန္ဒိယနိုင်ငံတွေအကြားစီးပွားရေးနဲ့မဟာဗျူဟာဆက်ဆံရေးတိတိသာသာတိုးမြှင့်ဆောင်ရွက်နိုင်ဖို့အတွက်နှစ်နိုင်ငံဆွေးနွေးဝင်ကြီးတွေကြိုးပမ်းနေကြသလိုဒီနှစ်နိုင်ငံဆက်ဆံရေးအတွက်အခုလောက်အရေးကြီးတဲ့အချိန်ကမရှိနိုင်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒုတိယအချိန်မြောက်အမေရိကန်အိန္ဒိယမဟာဗျူဟာနဲ့စီးပွားရေးတွေ့ဆုံဆွေးနွေးပွဲကိုအိန္ဒိယနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတာပါ။တဟာကိုကိုကိုယုံကြည်မှုပုံမှုကြီးမားလာနေတဲ့တရုတ်နိုင်ငံနဲ့ပတ်သက်လို့နှစ်နိုင်ငံစလုံးကစိုးရိမ်မှုတွေတိုးလာနေချိန်မှာအိန္ဒိယအစိုးရအနေနဲ့အစဉ်အဆက်ဗမ်းမလိုက်မူဝါဒကျင့်သုံးလာရကနေအမေရိကန်အစိုးရနဲ့ပုံမှုနီးကပ်တဲ့ဆက်ဆံရေးထားရှိဖို့ကြိုးစားတဲ့တိတာထင်ရှားတဲ့တွေ့ဆုံဆွေးနွေးမှုတွေဆက်တိုက်လှုပ်ဆောင်လာခဲ့တဲ့အထက်မှာတော့နောက်ဆုံးဆွေးနွေးမှုဖြစ်ပါတယ်နိုင်ငံဆက်ဆံရေးအားကားမှုဟာဘယ်တော့မှမနေမတူတဲ့အားကားမှုမျိုးဖြစ်တယ်လို့ဒီတွေးဆမှုဖြစ်ရေးဥဆောင်ကြိုးပမ်းခဲ့တဲ့အိန္ဒိယပြည်ပရေးရာဝန်ကြီးရှူရှမာဆွာရက်ကပြောပါရယ် ပြည်ခရိုင်နှစ်တွေအတွင်းကုန်သွယ်ရေးဆိုင်ရာအဟန့်တာအတော်များများကိုအိန္ဒိယနိုင်ငံကဖယ်ရှားပေးခဲ့ပြီးအမေရိကန်အစိုးရနဲ့နှစ်စဉ်နှစ်နိုင်ငံကုန်သွယ်ရေးပမာဏကို90တိုးပြီးဒေါ်လာ900ဘီလီယံအထိတိုးမြင့်သွားဖို့ရည်ရွယ်လှုပ်ဆောင်နေတာပါဒီရည်ရွယ်ချက်အောင်မြင်ဖို့အတွက်အခုတွဲဆောင်ပွဲကိုတက်ရောက်သူတွေအနေနဲ့ရဲရဲချင်းမြင့်မြင့်ကျန်ရလိမ့်မယ်လို့အမေရိကန်ကုသရေးဝန်ကြီးဝန်ကြီးဖန်နီ ဖရစ်စကာကလည်းပြောပါရရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာထင်ရှားတဲ့အစ္စလမ်ဝါဒီခေါင်းဆောင်တူရဲ့နောက်ဆုံးအယူခံကိုတရားရုံးကျုပ်ကပယ်ချလိုက်တဲ့အတွက် 1982 ခုနှစ်မှာပါကစ္စတန်နိုင်ငံလက်အောက်ကလွတ်လပ်ရေးရဖို့ကြိုးပမ်းခဲ့တဲ့စစ်ပွဲအတွင်းကျူးလွန်ခဲ့တဲ့ဆေးရဆွေးမှုတွေနဲ့ကွပ်မျက်ခံရဖို့တရားသားလို့ဖြစ်သွားပါတယ်။တရားရုံးကျုပ်ရဲ့ဆုံးဖြတ်ချက်ကြောင့်2014ခုနှစ်မှာပထမဆုံးအကြိမ်ဖြစ်သေးတဲ့ချမှတ်ခံထားရတဲ့မီယာကော့ဆန်အလီအနေနဲ့သမ္မတထံအသနာခံမှုနည်းလမ်းတစ်ခုသာကျင်းပတော့တယ်။အသက်63နှစ်အရွယ်ဂျမာအီအစ္စလာမစ်ပါတီခေါင်းဆောင်အလီကိုတော့လူငယ်တူးကိုပြင်းပြဆွဲဖမ်းဆီးပြီးညှဉ်းပန်းနှိပ်စက်ရာချုပ်ခန်းမှာတည်ဆုံသွားခဲ့တဲ့အမှုအပါဝင်အမှုရှိမှုတွေအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားတာပါ။ပါကစ္စတန်ကနေလွတ်လပ်ရေးရဖို့ကြိုးပမ်းမှုကိုတော့ဂျမာအီအစ္စလာမစ်ပါတီကစန့်ကျင်ခဲ့တယ်လို့လွတ်လပ်ရေးလှုပ်ရှားမှုအတွင်းပါကစ္စတန်စစ်သားတွေနဲ့ဒေသခံအပေါင်းပါတွေရဲ့လက်ချက်ကြောင့်လူပေါင်း3,000တည်ဆုံရကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောဆိုထားတာဖြစ်ပါတယ်။တခြားအစ္စလာမစ်ဝါဒီခေါင်းဆောင်တော်တော်များကိုတော့ဆေးရဆွေးမှုကျွလွန်ခဲ့မှုတွေအတွက်ကွပ်မျက်ခံပြီးဖြစ်ပါတယ်။ဂျမာအီအစ္စလာမစ်ပါတီနဲ့ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီ BNP တို့ကတော့အစိုးရရဲ့ဆေးရဆွေးမှုဆိုင်ရာခေါင်းဆောင်တွေဟာနိုင်ငံရေးရည်ရွယ်ချက်တွေပါဝင်တယ်လို့ဝေဖန်ထားကြပါတယ်။
တောက်တျုပ်ပင်နဲ့ရေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တရုတ်ဆိုရနယ်သူတွေးဆောင်တဲ့အခါအငင်းပွားမှုဖြစ်ရှိနိုင်ငံကခုံသမားတွေရုံးရဲ့ဆုံးဖြတ်ချက်ကိုထည့်သွင်းပြောဆိုမှာမဟုတ်ဘူးလို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတက်ကပြောဆိုလိုက်ပါတယ်။ဒီကိစ္စထည့်ပြောလိုက်တာနဲ့အစိုးရနဲ့ရဲ့အကြဆွေးနွေးမှုတွေရပ်ဆိုင်းသွားနိုင်တယ်လို့တနင်္လာနေ့ကဒီမနီလာမြို့တော်မှာကျင်းပတဲ့ဖိလစ်ပိုင်နိုင်ငံတော်တရေကောင်းများနေ့အထိမ့်မဲ့အခမ်းအနားမှာမစ္စတာဒူတာတက်ကပြောသွားတာပါ။ဒါပေမဲ့အနာဂတ်ဆွေးနွေးမှုတွေမှာဒီကိစ္စလုံးဝထုတ်မပြောဘဲနေမှာမျိုးတော့မဟုတ်ဘူးလို့သူကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်တဲ့သူ့ရဲ့သဘောထားကိုသက်ဆိုင်ရာကိုယ်စားလှယ်တွေရှိမှတနည်းကြရင်တော့သူချပြမယ်လို့မစ္စတာဒူတာတွေကပြောပါတယ်။ဒီအုပ်အစိုးရအနေနဲ့ဖိလစ်ပိုင်နိုင်ငံသားတွေကိုရန်လိုတဲ့သဘောမထားဘဲညီကိုရင်းလိုသဘောထားဆက်ဆံဖို့နဲ့ဖိလစ်ပိုင်နိုင်ငံသားတွေရဲ့အခက်အခဲတွေကိုအလေးထားဖို့တိုက်တွန်းတဲ့အကြောင်းလဲအခမ်းအနားတက်ရောက်နေတဲ့ဖိလစ်ပိုင်နိုင်ငံဆိုင်ရာတရုတ်သံမတ်ကြီးကိုဦးတည်ပြီးတော့မစ္စတာဒူတာတွေကပြောသွားပါတယ်ရှင
်။ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မှခင်ဖြူထွေးတို့ကပြောပြပေးသွားတာပါ။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရှင်။27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်ရမှာညီလာခံတက်ရောက်မဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကောင်းဆောင်တို့ရဲ့ရာထူးဝိသေသတွေမဖော်ပြတာဟာတန်းတူညီမျှရေးကိုအလေးမထားရရောက်တယ်လို့အရက်ဖက်အဖွဲ့အစည်းတွေကဝေဖန်လိုက်ပါတယ်။ညီလာခံပြင်ဆင်မှုကအစတန်းတူရေးကိုအလေးမထားတာကြောင့်ပင်လုံရဲ့အနှစ်သာရမပြေဝမှာကိုအရက်ဖက်အဖွဲ့အစည်းတွေအနေနဲ့စိုးရိမ်နေကြတာပါ။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်။
ဩဂတ်စ်လ31ရက်နေ့မှာကျင်းပမယ့်27ရာစုပင်လုံညီလာခံအတွက်အခမ်းအနားပြင်ဆင်ရမှာအစိုးရနဲ့တပ်မတော်ဘက်ကတာဝန်ရှိသူတွေရဲ့ယာဒူးဂုံပုတ်တွေကိုဖော်ပြထားပြီးမြဲတိုင်းနာလက်နက်ကိုင်ခေါင်းဆောင်တွေရဲ့ယာဒူးဝိသေသတွေကိုတော့ဒန်းတူဖော်ပြခြင်းမရှိတဲ့အပေါ်အရက်ဖတ်အဖွဲ့အစည်းတွေကဝေဖန်လိုက်ပါတယ်။တိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေကတာဝန်ရှိသူတွေရဲ့ယာဒူးဝိသေသတွေကိုမဖော်ပြတာဟာအသေးအဖွဲ့ကိစ္စလို့ထင်ရပေမဲ့လည်းဒန်းတူညီမရေးကိုအလေးမထားရရောက်တယ်လို့ဂုံတိတ်ခါချတဲ့သဘောလိုတော့ဆိုနိုင်တယ်လို့27ရာစုပင်လုံညီလာခံအတွက် CSO Forum ဖြစ်မြောက်ရေးယာယီကော်မတီမှပါဝင်တဲ့ကိုသွင်းလင်းအောင်ကပြောပါတယ
်ကျွန်တော်တို့လည်းအဲ့လိုပဲခံစားရတာပဲဒန်းလူရေးမရှိဘူးဆိုတဲ့သဘောမျိုးပေါ့နော်ဘာဖြစ်လို့လဲဆိုတော့သူလည်းသူ့အဖွဲ့အစည်းမှာသူ့အတူတာဝန်တစ်ခုယူထားတဲ့သူ့ရဲ့ယာရုဟိုရှိနေတာပဲလေအဲ့ဒါကိုမထည့်ဘူးဆိုတော့မထည့်ရင်လည်းဟလာဆွေးနွေးဖက်တွေအားလုံးမထည့်ဘူးဆိုတဲ့တမျိုးပေါ့အခုကတစ်ဖက်ပါကြတော့ဒီဆိုကတစ်ဖက်မှာကြတော့သူ့ရဲ့ယာရုတွေကိုအတိအကျထည့်ပြီးတော့တစ်ဖက်ကလုံးဝမထည့်ဘူးဆိုတော့ဒါကဆွေးနွေးမှုမှာဒန်းလူမထားဘူးဆိုတဲ့သဘောမျိုးသိရောက်တယ်လေဒီဒန်းလူညီမရေးနဲ့ပတ်သက်ပြီးတော့ဒီလောက်အသေးအဖွဲလေးပေါ့နော်ဒီနာမည်ရှေ့မှာတက်တယ်ဆိုတဲ့ကိစ္စလေးလောက်တောင်မှဒီလိုမျိုးဖြစ်သွားတယ်ဆိုတာတော့တော်တော်လေးကိုဘယ်လိုခေါ်မလဲစိတ်မကောင်းဖြစ်ရပါတယ်
။27ရာစုပင်လုံညီလာခံမှာတက်ရောက်မဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကတာဝန်ရှိသူတွေရဲ့ယာဒူးဝိသေသတွေကိုမဖော်ပြတာဟာပင်လုံစိတ်ဓာတ်ကိုတွေးဖယ်စေသလိုညီလာခံရဲ့ဂုံတိတ်ခါကိုလည်းထိပါရာရောက်တယ်လို့အရက်ဖက်အဖွဲ့အစည်းတွေစုပေါင်းပြီးဒီကနေ့ဩဂတ်လ30ရက်နေ့မှာကြီးညာချက်ထုတ်ပြန်ထားပါတယ်။ဒုံဆန်းစုကြည်အနေနဲ့လည်း27ရာစုပင်လုံညီလာခံကိုပင်လုံစိတ်ဓာတ်ကိုအခြေခံပြီးကျင်းပမယ်လို့ပြောဆိုထားတာရှိပါတယ်။ဒါပေမဲ့လည်းညီလာခံပြင်ဆင်မှုနဲ့ပတ်သက်လို့ပင်လုံစိတ်ဓာတ်ကိုအခြေခံတာမတွေ့ရတဲ့အပေါ်ကချင်ငင်းငင်းရင်ကွန်ရက်ကကိုကျော်ကွန်းကသူ့အမြင်ကိုအခုလိုပြောပါတယ်
။အဓိကဒီပြည်တော်စုငင်းချမ်းရေးညီလာခံကို27ရာစုပင်လုံရဲ့စိတ်ဓာတ် spirit နဲ့လုံဆောင်သွားမယ်ဆိုပြီးမှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ပြောခဲ့တာဖြစ်တာ။ပင်လုံစိတ်ဓာတ်လို့ပြောလို့ရှိရင်တိုင်းတာချင်းချင်းဟိုလေးစားမှုအစီအမပြုမှုစင်တန်းတူမှုကိုအခြေခံတဲ့စ ဆိတ်သက်တွေကပြည်လုံးဆိတ်သက်ဖြစ်ပါတယ်အဲ့ဒီပြည်လုံးဆိတ်သက်တွေကအခန်းအနှံထဲမှာတင်မဟုတ်ဘူးအခန်းအနှံမတိုင်ခင်ပြင်ဆင်တဲ့နေရာမှာရောပြင်နေရာချထားမှုတွေကအစပြီးလို့ရှိရင်ကျွန်တော်တို့အပြုမှုလုံဆောင်ပုံတွေကအစအားလုံးကဒါပြင်လုံစိတ်သက်ကိုအခြေခံရမယ်အနေထားပါပြီးတော့လို့ရှိရင်ဒီပြင်လုံညီလာခံမှာထွက်လာမဲ့ရလက်တွေကိုအကောင့်တွေပုံမဲ့အခြေမှလည်းဒါပြင်လုံစိတ်သက်ကိုအခြေခံမှာဖြစ်ပါတယ်အဲ့ခါကျမှနိုင်ငံတော်တပင်းကပုတ်ကိုပြောတဲ့ပြင်လုံစိတ်သက်ပြင်လုံ spirit ဆိုတဲ့အရာကတကယ်ပဲအထိတ်ပဲပြီးသွားလာမှာဖြစ်ပါတယ
်မနက်ဖြန်မှာကျင်းပမယ့်27ရာစုပင်လုံညီလာခံမှာတော့မဟာမိတ်လက်နက်ကိုင်အဖွဲ့၃ဘွဲ့ဖြစ်တဲ့ Kogam MNDAA ပလောင် TNL နဲ့ရခိုင်တပ်မတော် EE တို့တက်ရောက်ဖို့မသေးကြသလိုနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK တို့လည်းတက်ရောက်မှာမဟုတ်ပါဘူး။ဒီညီလာခံအဖွဲ့မှလည်းတိုင်းနာလက်နက်ကိုင်အဖွဲ့အားလုံးကိုစားပြုအနေနဲ့တဦးပဲမိန့်ခွန်းပြောဖို့စီစဉ်ထားတဲ့အပေါ်မှာလည်းအများစုကဝေဖန်နေကြတာပါ။27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်ရမှာတိုင်းနာလက်နက်ကိုင်ခေါင်းဆောင်တွေရဲ့ယာဒူးဝိသေသတွေဖော်ပြခြင်းမရှိတာနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားတာမရှိပါဘူး။ပြီးခဲ့တဲ့လပိုင်းတုန်းကတော့မြန်မာစစ်တပ်အနေနဲ့တိုင်းနာလက်နက်ကိုင်အဖွဲ့ကတာဝန်ရှိသူတွေရဲ့နာမည်တွေကိုတပ်ပိုင်းဆိုင်ရာယာဒူးဝိသေသတွေတက်ပြီးမသုံးနှုံးဖို့နိုင်ငံပိုင်မီဒီယာတွေကိုညွန်ကြားခဲ့တာလည်းရှိပါရဲ့ရှင်
။မမြင်မြင်ခိုင်ပါရှင်။ခုတော့အငင်းချမ်းရဲ့ညလာခန်းကျင်းပအခါနေမှာပဲတိုက်ပွဲတွေဖြစ်နေတဲ့သတင်းတင်ပြပါမယ်။မနက်ဖြန်27ရာစုပင်လုံညလာခန်းကျင်းပတော့မယ့်အချိန်မှာတိုင်းရင်းသားဒေသတွေမှာဘလို့အကြောင်းပြချက်နဲ့မှနှစ်ဖက်တို့ကြားစီပဋိပက္ခတွေမဖြစ်စေချင်တော့ဘူးလို့တိုင်းရင်းသားအရေးလှုပ်ရှားတဲ့ကြော်သူတွေကပြောဆိုလိုက်ပါတယ်။တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရဆဲစစ်ပြေးဒုက္ခတွေရဲ့အရေးကိုလည်းငြိမ်းချမ်းရေးညလာခန်းမှာအလေးပေးစဉ်းစားဆွေးနွေးစေချင်တယ်လို့လည်းတိုက်တွန်းပါတယ်။အသေးစိတ်မဆုမုံကဆက်ပြောပြပေးပါမယ်ရှင်။
ဩဂုတ်လ31ရက်နေ့မှာ27ရာစုပင်လုံပြည်တော်စုငြိမ်းချမ်းရေးညီလာခံစတင်တော့မှာဖြစ်ပါတယ်ဒီညီလာခံမှာတနိုင်ငံလုံးတိုင်းတာနဲ့ပြည်ခက်ရဲစဲရေးပြည်တွင်းငြိမ်းချမ်းရေးနဲ့တိုင်းရင်းသားအခွင့်အရေးတွေတန်းတူညီမျှရနိုင်ရေးဖက်ဒရယ်ဖော်ဆောင်နိုင်မှုအရေးမျှော်လင့်ချက်တွေရှိသလိုစိုးရိမ်မှုတွေလည်းရှိနေတာပါပြီးခဲ့တဲ့ရက်ပိုင်းတုန်းကရှမ်းပြည်နယ်တာယန်ဘက်မှာရှမ်းမြောက်တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်ခဲ့သလိုကချင်တပ်နယ်လည်းစီးရဲတင်းမာမှုရှိခဲ့ပါတယ်ဒီညီညာရေးအတွက်ဆွေးနွေးမှုတွေရှိနေချိန်မှာဒီလိုမျိုးရှမ်းကချင်နယ်တိုင်းရင်းဒေသတချို့မှာတိုက်ပွဲတွေဖြစ်ပြီးစေတမမှုတွေကရှိနေစေဖြစ်တာမို့ငိမ့်ညာရေးဖော်ဆောင်နိုင်ရေးယုံကြည်မှုတည်ဆောက်ဖို့ကအဓိကကြတာမို့တိုင်းရင်းသားပြည်သူတွေဘက်ကဘလို့အကြောင်းပြချက်မျိုးနဲ့မှလက်နက်ကိုင်းနေကြစေရေးပဋိပက္ခမဖြစ်စေခြင်းဘူးလို့ရှမ်းစာပေနဲ့ယဉ်ကျေးမှုအတင်ဒုဥက္ကဋ္ဌဦးဆိုင်ဖူကပြောပါတယ်
တူတူညီတူညီမြခန်းစားခွန်ရှိလို့ရှင့်တူတူချုပ်ထွေးတဲ့ကိစ္စမရှိလာဘူးပေါ့လေနော်အဲ့ဒီတကယ်တော့မစုဘူးဆိုရင်တော့ဖိနှိပ်မှုရှိတယ်ဆိုရင်တော့ဒီကိစ္စတော့ဖိနှိပ်မှုရှိရင်တော့ဒီတိုက်ပွဲတွေကပြန်ဖြစ်မှာပဲလေခုခံကြမှာပဲလေနော်တန်တားပြပါလေပြန်ဖြစ်လာမှာပဲလေဟိုတရင်သားအားလုံးဟာခံစားခွင့်နဲ့ကိစ္စအားလုံးညီတူညီလားဆိုရင်တော့ကောင်းတာပေါ့
နောက်တစ်ခုကဦးဆိုင်ဖူးလက်ရှိလည်းမပြောင်းနိုင်ရသေးတဲ့တချို့နေရာတွေမှာနေနေရသေးတဲ့ဒုက္ခတွေဒီအရေးအတွက်ကောဗာများလုတ်ပေးစီချင်တာရှိပါလေရှင
်စားရမ်းရေးခါစားဖို့တောက်ဖို့မလုံလောက်ဘူးဆိုရင်တော့ပေးဖို့တော့လိုတာပေါ့သူတို့ဒုက္ခဖြစ်နေတာဘယ်သူမှတော့မဖြစ်ချင်ပါဘူးမို့လားပြန်မဆွေနဲ့ဒီငင်းချမ်းရေးအတွက်ရနိုင်မလားမရဘူးလားအဲ့ဒါအပြည့်ပြောလို့မရသေးတဲ့ခါကျတော့ပြန်လို့ဖြစ်တယ်လေ
အခုဆိုရင်တော့ကချင်ခေါင်းဆောင်တွေပါဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့ခေါင်းဆောင်တွေဟာ27ရာစုပင်လုံညီလာခံတက်ရောက်ဖို့တွားရောက်နေကြပြီးဒီပင်လုံညီလာခံကနေတိုင်းရင်းသားပြည်သူလူထုလူလာတဲ့ငြိမ်းချမ်းရေးကိုအမှန်တကယ်ဖော်ဆောင်နိုင်မှုမျှော်လင့်နေကြကြောင်းနဲ့တက်မတော်အနေနဲ့လည်းငြိမ်းချမ်းရေးမှာထဲထဲဝုံဝုံပူပေါင်းပါဝင်စေခြင်းနဲ့ဆန္ဒရှိကြတယ်လို့ကချင်သတင်းစင်ရဲ့အေဒီတာကိုနော်ဒင်းကပြောပါတယ
်ကျွန်တော်ကချင်လီဘက်ကတော့ဒီကေငြိမ်းချမ်းရေးဆိုရင်စစ်မှန်တဲ့ငြိမ်းချမ်းရေးပေါ့နော်ကချင်လီတော့မဟုတ်ပဲနဲ့ကျွန်တော်တိုင်းငံလုံးမှာတကယ်ပဲစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့တဲ့ကိုချင်းကြီးလေမြောက်လင်းဆဲလည်းဖြစ်တယ်ကျူးပတ်နေတာလည်းဖြစ်တယ်ဆိုတဲ့ဟာပေါ့
ဒီကနေ့မနက်ပိုင်းမှာတော့ကချင်ပြည်နယ်မြစ်ကြီးနားဘက်မှာလက်နက်ကြီးပစ်ခတ်မှုတွေနဲ့စီရေးလက်ကျစ်မှုတွေလုပ်ခဲ့ပါတယ်ဒီလိုမျိုးလက်နက်ကြီးနဲ့စီရေးလက်ကျစ်မှုတွေလုပ်နေတဲ့အချိန်မှာကချင်ပြည်နယ်မြစ်ကြီးနားနဲ့နမ်မတီမြို့ပြင်မှာရှိတဲ့ KIA တရင်ဘက်ကလည်းလုံခြုံရေးတင်းကျပ်ထားတယ်လို့ကချင်သတင်းစင်အက်ဒီတာကပြောပါတယ
်မြစ်ကြီးနားမြို့ရဲ့အလွန်ပေါ့နော်တကယ်တော့မြစ်ကြီးနားနဲ့နမ်မတီဒီစားလန့်ကနေဆင်းသွားလို့ရှိရင်တော့7မိနစ်လောက်ဆိုရင်ရောက်ပြီဆိုတော့မြစ်ကြီးနားမြို့ပြင်အလွန်လောက်မှာပဲဒါဒီပင်တော်သူရဲ့တကယ်စီရင်စစ်ချင်းနဲ့စခန်းဖြစ်တယ်။လက်နက်ကြီးတန်တွေကတော့မြစ်နာမြို့ပေါ်ကလူတွေအားလုံးကြားရပါလေ။အဲ့ဒီညကလည်းကျွန်တော်ဒီလိုက်ဇာ KO ဘူဌာနချုပ်ဘက်ကနေပြီးမှ KO ဒီ27ရာစုပင်လုံညီနာခံတက်ဖို့တဲ့ KIA KO ဖွဲ့ဝင်တွေကလည်းပဲမြစ်နာမြို့မှာတ냐အိမ်နဲ့သူတို့ရောက်နေတဲ့အချိန်ဖြစ်တယ်။ဒါတော့အဲ့ဒီညမှာပဲ
ပြည်သူ့စစ်တပ်ကလည်းပြီးမှနော်တညတော့ပေါ့ဒေသခံတွေကပြောပါတယ်ညဆက်တနာရေနောက်ကလည်းပြီးမှဒီနေ့မိုးရင်းတွေဖြစ်ပါနော်ချောင်းနာရေတိုင်အောင်တို့လည်းဒီနေ့အမကြာမကြာနဲ့တို့အဲ့လိုမျိုးဝမိုးရင်းပေါ့တို့ပြခတ်ခဲ့တယ်ပြီးခဲ့တဲ့ရပိုင်းတို့ကလည်းကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရှမ်းပြည်နယ်မြောက်ပိုင်းဗတ္တီမှာကချင်လူမျိုးရေးတပ်နဲ့မြန်မာတပ်တို့ကြားတိုက်ပွဲတွေဖြစ် chima, dying the darima pinned at I buried who yes sign tabune, Lenakai nija, pile out nina miro, drizzle, swinid and nilane, nanga ye ya, pishin, pishabo, dying up you do riba galula nizare, lo dying that ye look shadu diga, pure marishin.
Masumon tempia tora washin. Few in Yamabangani, Ingani Yapetrin, you will select Tolini Vare. Kutaka, she can't be jumpy, commissioner, and Chada Barret, Dwek, Gunquet, so thin at the rent in Yabame. She can't be Ness Haya, jumpy, commissioner, Nangan Chada retet doing poisy make Isago. She can't mura party yet, Ludoma, Gunquet, Jang, Yiji, Sugo, Ludoma, Dindu Mare. Gula Tamaka, Abawin, Nangan Gayet with Hamunet, Jong Dwayne Yare. She can't be Nedrin, Pedipakago, Pishimu, Juzare Niama, Nangan Chada Rigo, Ted doing poisy raha. She can't yego, Nangan Gaye, Kisa, Pitwasi Nine. Who be a coolo, Kangwayara Pitelu, a yeji suit named Drinkere, Bauto Lutoma, Uang Josang up your ware, Matting it, I got Uang Josang was set to Mimianama, a coolo, Sabi Pioware.
Generala, Swing, Swing, Sama, be doing a lute, Lotado, Ethic, Omeke Salvo, and Yadari, Pobirama, Lome, Omian, Nambu, who be the lunchy, the Avishi, Nilo, General Kangwata.
D Nanga Gaga, who Liza Kayada Ludi Bawin Lame Sure Kama, Yaka Yima, Benebet Jama, Jalu and Ninem Yama Pinheim Lashes.
Jalu, Varam, Pina, Vaso, Tuya Abo, Ya, Ho, Yen, Gruya, History, Gila de Catera. Lukon Yelu, Yen and Dogshaw, or La Bigama, the Catago Yatari, you know, Tuya. Kajan did Kamale, the Lubella Lime, you know, so propose the Himalay power.
ยังไม่ยุ่งบุบบุบเลยเสียรู้กันที่จะพักกันที่มุสลิมแต่ยังไม่พักกูปูบีโร่ที่ลูรีหายจัดที่เลยไม่รู้มีสูรุบาตลาเสียเออดีคอมมิชชั่นเนี่ยมาที่อูเวมราโรลูที่ชาเร่ยังใครกู้เสลดอยู่ที่เลยป่าวเลยเสียที่มุสลิมพักกันเนี่ยเราเนี่ยเราต้องเปลี่ยนลูยามลามติบ่าวเออดีคอมมิชชั่นพอมาอยู่เสียรู้นี่เนี่ยหัวอายจินนามุมิชิบุลาบ
ก็ไม่ใช่เอาเพื่อนไล่ไปลงมาเบียวดีลูเรียกว่าแต่ยังได้เดินหน้าสาธุไล่ไปลูได้เดียวแล้วเพราะฉะนั้นเพื่อนผมเบียวก็ไม่ใช่ว่าลูได้ลูกเลยจะน้องมันกันก็ไปเอาเพื่อนไล่ไปก็ได้เออเสียรู้ดีเนี่ยมาบดูเรนเนสาธุปุ่มยาเสียรู้ยี่เวทาราชิบาตละแต่รู้มาแล้วบดูเยาว์เอลูที่ยาอยู่ทาราชิบุตัวเลยเว้ยจะน้องพ่อพูดอะไรมาเลยไปเลยเออแต่ยังได้
ပြည်သူ့လွတ်တော်မှာတင်သွင်းတဲ့အရေးကြီးအဆိုကိုဆွေးနွေးဖို့လွတ်တော်ရဲ့အဆုံးအဖြတ်အရဆွေးနွေးဖို့လွတ်တော်ဥက္ကဋ္ဌကတဘောတူလိုက်ပြီးလာမယ့်သတင်းပတ်အတွင်းဆွေးနွေးကြမှာဖြစ်ပါတယ်။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားပြုလွတ်တော်အမတ်တွေကြီးစိုးတဲ့လွတ်တော်ရင်းမဲခွဲရမှာတော့အနိုင်ရနိုင်ခြင်းမရှိဘူးလို့လည်းအရေးကြီးအဆိုတင်တဲ့ပေါက်တော်လွတ်တော်အမတ်
ုချုပ်ပန်ကင်မိုးရဲ့တည်င်းစာရှင်းလင်းပွဲတည်င်းဖက်အလက်ပေးရအောင်ပါ။မြန်မာနိုင်ငံတွင်းကမတူညီတဲ့ဘာသာလူမျိုးနောက်ခံရှိပြည်သူအလုံးဟာတန်းတူညီတူနိုင်ငံသားအခွင့်အရေးတွေခံစားရယူခွင့်ရှိတဲ့နယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပန်ကင်မိုးကပြောဆိုပါရတယ်။ရခိုင်ပြည်နယ်တွင်းကြုံတွေ့နေရတဲ့အခြေအနေတွေကိုဖြေရှင်းဖို့ကော်မရှင်ဖွဲ့စည်းခဲ့တဲ့အပေါ်မှာလည်းလက်ရှိအစိုးရကိုချီးကျူးပြောဆိုသွားပါရတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တည်င်းစာရှင်းလင်းပွဲနဲ့ပတ်သက်လို့နေပြည်တော်ကနေကိုသားညွန့်ဦးကတည်င်းပေးပို့ထားပါရရှင်။
ဒီနေ့ညဦးပိုင်းနေပြည်တော်နိုင်ငံတိုင်းဝန်ကြီးဌာနရုံးမှလုပ်တဲ့သတင်းစာရှင်းလင်းပွဲဟာကုလသမဂ္ဂအတွင်းမှုချုပ်နဲ့မြန်မာနိုင်ငံတိုင်းဝန်ကြီးဒေါက်ဆန်းစုကြည်တို့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲဖြစ်ပေမဲ့လို့အတွင်းမှုချုပ်ဘန်ကီမွန်းကပဲအဓိကထားပြီးတော့ပြောဆိုသွားတာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့ပြည်ပြင်ပြောင်းလဲမှုတွေအပေါ်မှာချီးကျူးပြောဆိုခဲ့ပေမဲ့စိန်ခေါ်အကဲဆန်းချက်တွေရှိတာကိုလည်းသူကထောက်ပြသွားပါတယ်အထူးသဖြင့်တော့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုအထူးပဲမြေပေါင်းထူပြောခဲ့ပါတယ
်ဒေါက်ဆန်းစုကြည် and I agree that the people of Myanmar whatever their ethnicity, religion,
ဘယ်လိုမျိုးဖြစ်ဖြစ်ဘယ်လိုဘာသာဝင်ဖြစ်ဖြစ်ပြီးတော့ဘယ်လိုစီးပွားအခြေအနေအောက်မှာဖြစ်ဖြစ်မြန်မာပြည်သူအားလုံးဟာလွတ်လပ်မျှတပြီးတော့ဘေးကင်းလုံခြုံတဲ့အခြေအနေအောက်ပိုပြီးကောင်းမွန်တဲ့လူမှုစီးပွားအခွင့်အလမ်းတွေလိုလားနေတယ်ဆိုတာဒေါက်တာစုကြည်ရောကျွန်တော်ပါသဘောထားတူခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းကနောက်ဆုံးအခြေအနေတွေကိုလည်းဆွေးနွေးခဲ့ပါတယ်။အခြေအနေတွေကရှုပ်ထွေးနေပါတယ်။ပြဿနာစစ်မြစ်ကိုဖြေရှင်းဖို့ကလည်းအစိုးရကလိုလားတာတွေ့ရပါတယ်။ IDB ဒုက္ခသည်စခန်းတွေအတွင်းမှာ၄နှစ်ကြာဆင်းဆင်းရဲရဲကြက်တဲတဲ့အနေအထားတွေအောက်နေနေရတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မကင်ဖြစ်မှုကိုလည်းကျွန်တော်ပြောပြပါရတယ်။တခြားနေရာတွေကပြည်သူတွေလိုပဲသူတို့ဟာလည်းသူတို့အနာဂတ်အတွက်မျှော်လင့်ချက်တွေနဲ့လူသားဂုဏ်သိက္ခာတွေရတင်ပါတယ်။ Ranger လူမှုအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့လူမျိုးလက္ခဏာတတ်မှတ်ချက်ခွင့်ရရဖို့တသက်မဟုတ်ပါဘူး။မတူတဲ့ဘာသာမတူတဲ့လူမျိုးရှိတဲ့မြန်မာပြည်သူအားလုံးအခွင့်အရေးများများတတ်တာနဲ့ဟန်ချက်ညီညီအတူတကွရှင်သွဲနေထိုင်သွားနိုင်ဖို့လိုပါတယ်။
ဒါအပြင်မြန်မာနိုင်ငံအတွက်မိတင်းနေထိုင်ကြတဲ့လူမျိုးအလုံးတန်းတူရေတူနိုင်ငံသားအခွင့်အရေးရဖို့အခြေအနေကိုလည်းသူကမိမောင်းထူပြောသွားပါတယ်။သူ့အနေနဲ့အတွင်းမှုချုပ်တာဝန်နဲ့တက်တန်းယူခဲ့စဉ်တခြားမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နီးနီးကပ်ကပ်ဆက်ဆံခဲ့တဲ့အခြေအနေတွေကိုလည်းအတွင်းမှုချုပ်ကထောက်ပြပြောဆိုသွားပါတယ်။အထူးသဖြင့်တော့အခုလိုမျိုးဒေါန်ဆန်းစုကြည်အနေနဲ့အစိုးရတာဝန်ယူချိန်မှာအတူတကွတွဲလို့ရတာကိုသူ့အနေနဲ့ဂုဏ်ပြုရဲ့အကြောင်းပြောပါတယ
်။ It has been a great honor to work with Dr. Aung San Suu Kyi.And particularly now
ဒေါန်ဆန်းစုကြည်နဲ့အတူတကွာလက်တွဲလှုပ်လှုပ်နေတာအတွက်အင်တန်ဂုဏ်ယူမိပါတယ်ဒေါန်ဆန်းစုကြည်အနေနဲ့ခုလိုမျိုးအစိုးရအဖွဲ့အတွင်းနိုင်ငံတာဝန်ထမ်းဆောင်နေတဲ့အချိန်ကာလမျိုးမှာကုလသမဂ္ဂဟာဒေါန်ဆန်းစုကြည်ရဲ့ဒီမိုကရေစီလှုပ်ရှားမှုကြီးကိုအစင်မပြတ်ထောက်ခံခဲ့တာပါ
သူ့အနေနဲ့ဒီအတွင်းမှုချုပ်တာဝန်ယူစဉ်မြန်မာစစ်ဆေးရကူဒီမိုကရေစီအပြောင်းလဲအတွက်တိုက်တွန်းခဲ့တာကိုလည်းပြောဆိုသွားသလိုပဲသူ့ပြင်ပြောင်းလဲရေးအရှင်ဟုံစတင်ဆောင်ရွက်ခဲ့တဲ့သမရဟောင်ဦးသိန်းစိန်ကိုလည်းချီးကျူးပြောသွားပါတယ်မြန်မာဆွေအစ်အတွက်အကဲဆန်းချက်တွေအခက်အခဲတွေရှိပေမဲ့လို့အခုဆောင်းနေတဲ့ညီငယ်ကြီးညီလာခံကနေပြီးတော့အမျိုးသားပြန်လည်တင့်မြဲရေးနဲ့ညီငယ်ကြီးလုပ်ငန်းတွေရှစ်တူးဆောင်းနိုင်ဖို့ဟာနိုင်ငံတကာမိသားစုရဲ့မြန်မာပြည်ပေါ်မျှော်လင့်ချက်ဖြစ်တယ်လို့လည်းအတွင်းမှုချုပ်ဘန်ကီမွန်ကပြောပါတယ်။21ပင်လုံနဲ့ပတ်သက်လို့တော့ပါဝင်သူတွေရဲ့စိတ်ရှည်မှုပိုင်းဖြတ်မှုနဲ့စွန့်နှိမ့်နှိမ့်နိုင်လူစိတ်တွေအပေါ်မှာသူ့အနေနဲ့ချီးကျူးကြောင်းလည်းပြောဆိုသွားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလှုပ်ခတ်သွားတဲ့ငလင်ကြောင့်မလို့လူထိခိုက်သေဆုံးမှုတွေနဲ့တမိုင်းဝင်ဖျားပထိုးပျက်စီးမှုတွေအပေါ်မှာဝန်းနေတဲ့ကြောင်းတွင်မှုချုပ်ပန်ကြီးမုံကပြောဆိုသွားပါတယ်ခင်ဗျာ
ဘောမြန်မာ has many great products and services that are very attractive to the United States
နိုင်ငံကြီးလူနာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုယဉ်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဘေးကလည်းဒုံညင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolution.
မြန်မာနိုင်ငံကငွေကြီးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့0312312555လေးဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်။ဒါရမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ30ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့58တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတိုက်ရိုက်လေလံဆွေးနွေးခံကိုနားဆင်ကြမှာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
ဒီဘောဗလီကန်သမ္မတလောက်ဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောက်ဟီလာရီကလင်တန်တို့အကြားရှင်ပြိုင်မှုတွေဟာစိတ်လိုက်မှန်ပါပြန်လည်ပြောဆိုနေကြတဲ့အနေအထားကိုရောက်နေပြီးတယောက်နဲ့တယောက်လည်းပြင်းပြင်းထန်ထန်ဆက်ပြီးတော့ဝေဖန်ထိုးတက်နေပါတယ်။အမေရိကန်ပြည်ထောင်စုမှာအသားအရောင်ကွဲပြားတဲ့အာဖရိကနယ်ပေါ်သမ္မတဥပမာတာဝန်ယူခဲ့တာရှင်းနေရှိပါပြီ။သူ့နေရာကိုဆက်ခံမဲ့သူရွေးချယ်နေတဲ့ဒီနေ့ရှင်ပြိုင်ပွဲတွေမှာလည်းလူမျိုးရေးကိစ္စအဓိကအကြောင်းအရာတစ်ခုဖြစ်နေပါတယ်။ Republican သမ္မတလောက်ဒေါ်နယ်ထရမ့်ကအခုလိုပြောဆိုပါတယ
် More than 6000 African American
Africa နယ်ဝ American 6000ကျော်ဟာနှင်းစင်တက်ဖြတ်မှုကြောင့်တိတ်ဆုံးနေရပါတယ်ဒါနှစ်တိုင်းဖြစ်နေတာပ
ါ Democratic Party သမ္မတလောက် Hillary Clinton ကလည်းအခုလိုပြန်ပြီးဝေဖန်ပါတယ်
Trump has stood up in front of Donald largely Trump ha
လူမျိုးပြိတ္တကြီးရှေ့မှာရက်ပြီးတော့လူမဲအတိုင်းဝန်းကိုစော်ကားမော်ကားညနေလွဲခဲပြစ်ပြောဆိုနေတာဖြစ်ပါတယ်
Trump ကအများပြည်သူလုံခြုံရေးကိုချိန်ချောင်းနေတဲ့အကြောင်းအရာတွေပြောဆိုရင်တစိမ့်တစ်ပင်းအားဖြင့်လူမဲအတိုင်းအဝိုင်းအတွင်းကရှားဆွေးမှုတွေအကြောင်းကိုအဓိကပြောဆိုတာပါသူသာသမ္မတဖြစ်လာခဲ့ရင်ဥပဒေစိုးမိုးရေးအတွက်ဆောင်ရွက်မယ်လို့ကတိပေးထားတဲ့အတွက်လည်းဒီကိစ္စကိုမဲဆွယ်စည်းရုံးပွဲတွေအတွင်းဦးစားပေးပြောဆိုနေတာပါဒေါ်နယ်ထရမ့်ဦးဆောင်မှုအောက်မှာအမေရိကန်ပြည်ထောင်စုဟာလုံခြုံရပါမယ်အကြမ်းဖက်သမားတွေအနေရရှိတဲ့ရှားဆွေးသားတွေကိုမောင်းထုတ်ပါမယ်နေချောင်းလုံခြုံအောင်တည်ဆောက်မယ်မိသားစုတွေဘေးကင်းရပါစေမယ်ဆိုပြီးသူ့ဘက်ကမဲဆွယ်နေပါတယ်ဟီလာရီကလင်တန်ကတော့ဒေါ်နယ်ထရမ့်နဲ့ဒေါ်နယ်ထရမ့်ကိုကြောထောက်လောက်ခံပေးနေသူတွေအားနည်းချက်တွေကိုအဓိကထောက်ပြနေပါတယ်ထရမ့်ကိုထောက်ခံသူတွေဟာဆွေးရောက်သမားတွေဖြစ်တဲ့ဆိုတာကိုမဲဆွယ်စည်းရုံးကြော်ညာတွေမှာအဓိကပြောဆိုနေတာပ
ါ Trump is reinforcing harmful
stereotypes Trump ဟာခွဲခြားသတ်မှတ်တာတွေကိုတိုးပြီးလုပ်နေတယ်လို့အမုန်းတရားကိုလည်းလက်ခံထားတဲ့သူ့ကိုထောက်ခံသူတွေကြားမှာသူတို့အချင်းချင်းနားလည်တဲ့စကားလုံးတွေနဲ့ပြောဆိုနေတာတွေ့ရမှာပါသူသာသမရဖြစ်လာရင်ဘလောက်စိုးရမယ်ဆိုတာဒါကိုကြည့်ရင်ကြိုပြီးမြင်နိုင်တဲ့ကိစ္စပါပဲလေ
ဒါပေမဲ့ Trump ကိုထောက်ခံသူတွေကတော့ Republican သမ္မတလောက်ဟာတရားမဝင်လူဝင်မှုပြဿနာလို့မျိုးရင်းယာစွမှုနေနေရေးတွေလို့အမှန်တကယ်ပြောရမယ့်ကိစ္စတွေကိုမလိမ်မညာရဲရဲရင်ပြောနေသူဆိုပြီးထောက်ခံနေကြတာပါနယူးဂျာစီအုပ်ချုပ်ရေးမှူးခရစ်ခရစ်စတင်းစ်က ABC ရုပ်သံဒီသတင်းပတ်အစီအစဉ်မှာအခုလိုပြောခဲ့ပါတယ
် If people want safer streets
လူတွေကလမ်းမတွေပေါ်မှာပုံပြီးလုံခြုံစေခြင်းနဲ့ပြီးတော့ရဲတွေအပေါ်အားပေးထောက်ခံစေခြင်းနဲ့ဆိုရင်ဒေါ်နယ်ထရမ့်ဝယ်မဲပေးတဲ့မှာဒါကသူတကယ်လုပ်မဲ့ကိစ္စဖြစ်လို့ပါ
ဒေတော့တွင်အမေရိကန်ပြည်ထောင်စုရှီကာဂိုမြို့ကြီးမှာလက်တလောဖြစ်ခဲ့တဲ့လူသိများတဲ့မျိုးသမီးတယောက်တနက်ပြက်သက်ခံရမှုကိုအကြောင်းပြပြီးဒါလူနည်းစုလူမဲအတိုင်းဝိုင်းအနေနဲ့သူ့နိုဝင်ဘာယူကော့ပွဲမှာမဲပေးတဲ့အကြောင်းအရာတစ်ခုဆိုပြီးဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်မှာရေးခဲ့တာကြောင့်အငင်းပွားစရာဖြစ်ခဲ့ပြီးသတင်းစာကောင်းကြီးပိုင်းတွေမှာဟိုးလေးတကြောကြောဖြစ်ခဲ့ရပါတယ်။နောက်ပိုင်းမှာတော့တနက်ကင်ပြစ်ခတ်မှုကြောင့်ဒေဆုံးခဲ့ရသူအမျိုးသမီးရဲ့မိသားစုကိုသူ့အနေနဲ့ဝမ်းနည်းစိတ်မကောင်းဖြစ်ရတဲ့အကြောင်းဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ကတဆင့်ပြန်လည်ရေးသားခဲ့ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားရပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူမှတ်တင်ကြီးထိုက်စီစဉ်တင်ဆက်တဲ့တရားရည်လိုင်းကိုနားဆင်နိုင်ကြပါပြီ
မင်္ဂလာညချမ်းပါရှင်အင်္ဂါနေ့ညချမ်းတရားရည်လိုင်းအစီအစဉ်ကနေကြိုဆိုပါတယ်ဒီကနေ့ညချမ်းမှာတော့ဒီမြမပြည်တွင်းစစ်ရေးပဋိပက္ခမှာပါဝင်ပတ်သက်သူအလုံးတို့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးပွင့်ပွင့်လင်းလင်းရှင်းရှင်းလင်းလင်းပြည်သူလူထုကိုချပြဖို့များလက်တွန့်နေကြပါသလားပြက်ကွက်နေကြပါသလားဆိုတာကိုဆွေးနွေးကြဖို့ပါ ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်သူအလုံးတို့ရဲ့ခိုင်မာမှုယုံသားမှုကိုဆွေးနွေးဝေဖန်ကြဖို့ဆိုတဲ့အတွက်ဒီကနေ့ပင်နိုင်ဆွေးနွေးပေးဖို့သတင်းစာဆရာတွေကိုရွေးချယ်ဖိတ်ကြားထားပါတယ်။ဝိုင်းရင်သတင်းစာဆရာကြီးဆရာဦးကျော်ရင်မြတ်နောက်သတင်းစာဆရာဦးစီတူအောင်မြင့်တို့ကိုဖိတ်ကြားထားပါတယ်ရှင်။အဲ့တော့ဒီမြန်မာပြည်တွင်းစစ်ဟာလည်းအခုဆိုရင်ဆယ်စုနှစ်6ခုတည်းကိုရောက်ခဲ့ပါပြီ။အခုထိလည်းဟိုရှင်းရှင်းလင်းလင်းရေရာတိကျတဲ့အဖြေဆိုတာလည်းမရှိသေးပါဘူးငင်းချမ်းရေးနဲ့ပတ်သက်ပြီးတော့အဲ့တော့ဒီမှာပါဝင်ပတ်သက်သူအလုံးတို့ဟာဒီငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်တာမှုဘလောက်ရှိပါသလဲဆရာတို့ဘလောက်မြင်ရပါသလဲဆိုတာကိုအရင်ဆွေးနွေးပေးကြပါရှင့်ဆရာဦးကျော်ရင်မြတ်ဆရာရင်ဆွေးနွေးပေးပ
ါပွင့်လင်းမြင်တာမှုဆိုတဲ့အပိုင်းမှာကျွန်တော်ကတော့သူအထက်ကြီးကပွင့်လင်းလင်းနဲ့သွားနေတယ်လို့ပဲမြင်ပါတယ်ဟုတ်အကုန်လုံးချက်ပြီးတော့အများကြီးချက်ပြောကြိုတင်ပြောနေကြမယ်အစားပေါ့လေအမနဲ့ပါမှာကျစ်ပါမယ်ညီလာခံမှာတူဦးကိုဆက်မစ်စီလဲပြောခွင့်ရကြအောင်မယ်အဲ့ဒီအချိန်မှာပုံမှန်လေးလေးနဲ့တော်တော်များများပြောလာလိမ့်မယ်လို့တော့ကျွန်တော်တို့အဲ့ဒီလိုညွှန်လင့်ထားပါတယ်ဗ
ျဟုတ်ကဲ့ပါရှင့်မနေ့ပြန်တာညီလာခံအဖွင့်မှာတော့ဒါတိုက်ရိုက်လဲထုတ်လွှင့်မယ်လို့ဟုတ်ကဲ့ပါရှင့်ပြောဆိုထားပါတယ်
ဟုတ်ကဲ့
ပါရှင့်အဲ့တော့ဆရာဦးစီတူအောင်မြတ်ဆရာမြင်ဘယ်လိုများရှိပါလဲ
ဆက်ကျွန်တော်ကတော့ဟိုဘက်တွေရှိပါတယ်အခုဆိုရင်ဒီဟိုအားလုံးအခုဆိုရင်ဒီညီလာခံမှာဘက်၃ဘက်စုံပြီးတော့မှဆွေးနွေးကြမှာပေါ့နော်ပြည်သူလူထုကကြေကောက်တင်မြှောက်လိုက်တဲ့အခုစနေဒီပါတဲ့အစိုးရနဲ့လွှတ်တော်ကတစ်ဖက်ပေါ့နောက်တစ်ဖက်ကတတ်မလို့ရှိတယ်အတစ်ဖက်ကတော့ဟိုလက်နက်ကင်တိုင်းသားတွေရှိတယ်အဲဆိုတဲ့ခါကျတော့ဒီဘက်တွေနဲ့ပတ်သက်ရင်တော့ဟိုလုတ်တဲ့ကင်တဲ့စီဟာဟိုပွင့်လင်းမြင်တာမှုဆိုတာကကျွန်တော်ထင်တယ်ပထမတစ်ချက်ကတော့သူတို့တွေကနေပြီးတော့မှပွင့်လင်းလင်းထုတ်ပြောမယ်ပြီးတော့မှဒါကိုမီဒီယာကြီးကနေတစ်ဆင့်မီဒီယာတွေကလည်းဒါကိုပြည်သူလူထုသိအောင်ပြန်တင်ပြမယ်အဲ့ဒီအားမျိုးကိုဆိုလိုတယ်လို့ထင်ပါတယ်အဲ့ဒီခါကျတော့အခုလောကကျွန်တော်တို့မြင်နေရသလောက်ကတော့ဒါဒီလူကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရနဲ့ဒါဟိုလွှတ်တော်ဘက်ကပေါ့နော်ဒါဟိုပြောမယ်ဆိုရင်တော့အများကြီးပြင်းလဲမြင်တာမှုရှိရှိနဲ့အခုဒီရွေးကောက်ဥစ္စာနဲ့ပတ်သက်တဲ့ဟာတွေကိုဟိုပြောပြနေတယ်ဆိုပြနေတယ်တည်င်းနေထုတ်ပြနေတယ်လို့တော့ကျွန်တော်ထင်ပါတယ်အဲကြံတဲ့အပိုင်းမှာကြားတဲ့ခါကျတော့လက်နက်ကင်တိုင်းသားတွေဘက်ကဆိုရင်လည်းသူတို့မှာတည်င်းမီဒီယာထုတ်ပြန်မှုအခက်အခဲတွေရှိသေးသလားဘယ်လိုလဲတော့ကျွန်တော်တို့သိမသိရဘူးပေါ့နော်အဲဒါအဲ့ဒီဘက်ကတော့ဟိုကြားတာနည်းနည်းနည်းတယ်အပြီးတော့မှဒီမှာအစည်းအဝေးတွေပါလုပ်ပြီးတော့မှတည်င်းထုတ်ပြန်တဲ့အခါမှသာကျွန်တော်တို့ကြားရတာကများတယ်။ဟိုဘာလို့ပြောဟိုကျွန်တော်နားလေတာကတော့တည်င်းထုတ်ပြန်မှုတွေပါတွေကဒီထက်ကိုပိုပြီးတော့မှဟိုတိရတိခွင့်ရရင်တော့ပိုကောင်းမှာပေါ့။ဥပမာဆိုရင်အဲဒီနေ့ဒေါက်တာရမျိုးသိန်းကထောက်ပြသွားတာရှိတယ်။အခုကျွန်တော်ညီလာကစတော့မှာပေါ့နော်။မနေ့ကမှစတော့မယ်။အဲ့တော့ဘယ်အဖွဲ့တွေတက်ခွင့်ရပြီးတော့မှဘယ်အဖွဲ့တွေတက်ခွင့်မရဘူးလဲဆိုတာမျိုးတွေကအစနောက်ပြီးတော့မှဘသူတွေကိုဖိတ်ကြားထားတယ်အစီအစဉ်တွေဘလို့ရှိလဲပါညာ။ဒါတွေကအစဟိုချုပ်တင်ပြီးတော့မှပုံမှန်ကလေးပြောပြထားနိုင်ရင်တော့ပိုကောင်းတယ်လို့တော့ကျွန်တော်တို့မြင်ပါတယ်။
ဟုတ်ကဲ့ပါရှင်ဒီကနေ့ဆွေးနွေးပွဲကတော့ခုနဆရာတို့ဆွေးနွေးသွားတယ်လို့ပါပဲဒီငင်းချမ်းရေးလုပ်ငန်းစဉ်အခက်အဆက်ဆက်ဆွေးနွေးခဲ့ကြတာတွေလည်းရှိပါတယ်ဒါဗိုလ်ချုပ်ခင်ညွတ်လက်ထက်ကလေးကစပြီးတော့ဒါအပေးအယူတွေနဲ့ညှိနှိုင်းခဲ့ကြတယ်ဆွေးနွေးခဲ့ကြတယ်ဟိုမအောင်မြင်မှုတွေလည်းရှိတယ်တချို့တဝက်အောင်မြင်မှုတွေလည်းရှိကောင်းရှိပါလိမ့်မယ်ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ပြည်သူလူထုဟာဘာမှတိကျရတာမဟုတ်ပါဘူးဒါဟိုအရင်တုန်းကဒါခေတုန်းကစစ်စိုးရခေတုန်းကဆွေးနွေးခဲ့ကြတာတွေဆိုလို့ရှိရင်လည်းသတင်းမီဒီယာတွေရဲ့မေးမြန်းမှုလောက်ပဲဟိုတစွန်းတစဆက်ဆက်ပြီးတော့တိကျရတာဖြစ်တယ်လို့ပြီးခဲ့တဲ့သမရဦးသိန်းစိန်လက်ထက်တုန်းကကိစ္စဒီမှာဆိုလို့ရှိရင်လည်းကားပါမေးချပေးတယ်ဆိုတာမျိုးဒီလိုအပေးအယူလုပ်ပြီးတော့ဆွေးနွေးကြတယ်ဆိုတာဒီကလည်းဒါပြည်သူလူထုအနေနဲ့ပွင့်ပွင့်လင်းလင်းရှင်းရှင်းလင်းလင်းသိခဲ့ကြရတာမဟုတ်ပါဘူးအဲ့တော့ဒီငတိဆွေးနွေးကြမှာကတော့ဒီတိုင်းရင်းသားလက်နက်ကိုင်တွေဘက်ကရောအစိုးရဘက်ကရောသုံးပွင့်ဆိုင်ဖြစ်နေတဲ့တပ်မတော်ဘက်ကရောပါဝင်ပတ်သက်သူတွေအနေနဲ့ဘာတွေဆွေးနွေးတယ်ဘလို့အပေးအယူတွေရှိတယ်ဒါတွေကိုပွင့်ပွင့်လင်းလင်းချပြဖို့အလားအလာရှိပြီလားချပြရဲပါရလားဆိုတာကိုဆွေးနွေးကြဖို့ပါရှင်အဲ့တော့ဒီမှာပါဝင်ဆွေးနွေးဖို့ကျမတို့စလိုင်းပွေကုံစောင့်နေပါတယ်စလိုင်းပွေကုံပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့အမရေမနေ့ပြန်တင်ပါမယ်ပြည်လုံးကျေးဇူးတော်ညီလာခံဟိုငင်းချင်းညီလာခံကညီလာခံအဆင့်လို့တမ်းမှရင်လည်းရတယ်ကျွန်တော်ပြောချင်တဲ့ဥစ္စာကတော့မနေ့ပြန်မှာအဲ့ဒီဒေါန်ဆန်စီတီဦးဆောင်တဲ့လူထုကိုယ်စားလှယ်ကသူအော်နီကူစီကချန်ပီယံပေးတဲ့သဘောနဲ့ပဲဒီနေမှာအဲ့တော့တတ်မတော်ကိုနားထားရမဲ့ပွဲလူတဲ့အဲ့လိုမြင်တယ်ဆိုတော့အဲ့ဒီမျိုးမှာပွင့်ကြီးလို့မရဘူးကတတ်မတော်ကဘာပြောတယ်လဲမလို့ရှိတယ်ဆိုလို့ဆိုတော့ဒေါန်ဆန်စီကလည်းပဲမပြောကြည့်မပြောထားလို့ဆိုတော့ထုတ်ပြနေမှာပဲဆိုတော့ဒီညီလာခံကတော့တတ်မတော်ကိုကျွန်တော်တို့ဝိုင်းပြီးတော့မှအဆောပြေဖို့အတွက်ဟိုငင်းချင်ကြီးညီလာနဲ့ပဲနားချတဲ့ပွဲလို့ကျွန်တော်အဲ့လိုမြင်ခါကြတော့ကျွန်တော်တို့တီးတီးခိုက်တဲ့ဥစ္စာတောင်မှဒီသူကတော့ဟိုအထိတ်မတန်သေးလို့နဲ့မတိနိုင်ဘူးလို့အဲ့လိုပဲသုံးသပ်ချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင်ကိုစလိုင်းပွေကုံစလိုင်းပွေကုံဒီဆွေးနွေးသွားတဲ့အချက်ကိုဆရာဦးကျော်ရင်မြင့်တက်ဆင့်ဆွေးနွေးပေးပါရှင်ပြည်သူတွေတည်တဲ့တည်တိုက်တဲ့အချက်တွေလို့သူသုံးနှုံးသွားပါတယ်ဒါတက်မတော်ကိုဝိုင်းပြီးတော့နားချကြမယ်တဲ့ဒါလည်းဒါခံမှန်ပြောဆိုချက်ပါဆိုရက်ခါတော့ဒီဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့အဓိကတဲ့သူ့ရဲ့ဆိုလိုချက်ပေါ့နော်တက်မတော်ကိုဝိုင်းပြီးတော့နားချရမယ်ပွဲဆိုတဲ့အပေါ်မှာရောဆရာဘလို့များသုံးသပ်ပါလဲအဲ
ပြောရင်တော့သူတမရကိုနားချမယ်ကျွန်တော်ကတော့တမရတင်မကဘူးလို့ထင်ပါတယ်အကုန်လုံးလက်နဲ့ကင်ထားတဲ့သူအားလုံးကိုနားချရမယ်ပွဲလို့ကျွန်တော်ကတော့မြင်ပါတယ်ဗျအဲဘာဖြစ်လို့လဲဆိုတော့ဒီအခုလက်နဲ့ကင်ထားတဲ့လူတွေအခုလက်နဲ့ရှိနေတော့သူတို့ဘာပြောပြောနည်းနည်းသူထောင်းထောင်းထောင်းမြည်လို့ရတော့ဗျဒါပေမဲ့သူတို့တွေသူတို့ရဲ့တာသမီတွေမြီးတွေလက်ထက်သူတို့တို့ပါဝါမရှိတော့တဲ့အချိန်မှာသူတို့တာသမီတွေအတွက်ချင်းချောင်းနေတဲ့ဒီအခြေအနေကြီးကိုပို့ကောင်းပါအောင်ညီညာအောင်အကုန်လုံးလက်နဲ့ကင်ထားတဲ့လူတိုင်းကလိတ်ကြဖို့ဆန္ဒနဲ့သဘောတူရမယ်ပွဲလို့ကျွန်တော်တို့အဲ့ဒီလိုမြင်ပါတယ်ဗျ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဆရာဦးစီတော်အောင်မြင်အဲ့တော့ဒီဟာကဒါပြည်သူလူထုရဲ့လိုလားချက်ငြိမ်းချမ်းရေးနဲ့ပတ်သက်ရင်ပြည်သူလူထုဟာဘယ်သူပဲလှုပ်လှုပ်တာဟာထောက်ခံနေကြတာပါအခုဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ဟိုပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဆိုလို့ရှိရင်လည်းဒါတိတိတသားထောက်ခံတာတွေရောမျှော်လင့်တာတွေရောဟိုတိတိတသားကိုတွေ့ရပါတယ်အဲ့တော့ပြည်သူလူထုတရက်လုံးရဲ့ထောက်ခံမှုလည်းရှိတယ်လိုလားမှုလည်းရှိတယ်လက်နက်ကင်အဖွဲ့တွေကြားနဲ့အစိုးရကြားမှာပဲဒီကိစ္စဟာမပြေမလည်ဖြစ်နေတဲ့သဘောမျိုးများဖြစ်နေပါသလားဆရာ
အဲ့ဒါအမှန်ပေါ့ဗျာအဲ့ဒါလုံးဝမှန်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမှာအဲ့ဒီ1980ဒီစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာဒီလူလူရဲ့အဖန်ဆိုတာဘာမှမရှိခဲ့ဘူးဒီလူလူရဲ့ဆန္ဒဆိုတာလည်းဘာမှမရှိခဲ့ဘူးအဲ့တော့ဒီလူလူကတကယ်ရွေးကောက်လိုက်တဲ့အစိုးရဆိုတဲ့ဟာကဒီ2016ဒီရိုးစားပေါ့ဧပြီမှာမှစပြီးတော့ပေါ်လာတာစပြီးတော့ပေါ်လာတဲ့ခါကျတော့ဒီ9လအတွင်းမှာပဲအခုဆို9လအတွင်းမှာပဲဒေါက်ဆန်စုကြည်ရတာကိုစူးစမ်းတယ်သူစူးစမ်းတယ်ဆိုတာလည်း9လနဲ့ဘာဖြစ်လို့ဒီလိုမျိုးရလဲဆိုတော့အဲရှေ့မှာဦးသိန်းစိန်ကလည်းဒါနဲ့ပတ်သက်လို့တော်တော်လေးကိုသူတို့ဘက်ကလည်းကြီးကြီးစားစားနဲ့လုပ်ဖြစ်တာရှိတယ်ဒါပေမဲ့ပြောမယ်ဆိုရင်တော့အချောက်လုံးဖြစ်ခဲ့တဲ့ဟာတွေကလက်နက်ကင်အဖွဲ့ကြီးအချင်းချင်းပေါ့နော်တိုင်းသားလက်နက်ကင်တွေနဲ့ဒီဘက်ကတက်မတော်တက်မတော်ဆိုတာကရှေ့ပိုင်းမှာဆိုရင်တက်မတော်တစ်ခုပဲမဟုတ်အစိုးရဆိုတာလည်းတက်မတော်ပဲတက်မတော်ဆိုတာလည်းတက်မတော်ပဲဆိုတော့လက်နက်ကင်အချင်းချင်းဖြစ်တဲ့ပြိပခါပါအဲ့ဒီပြိပခါကိုပြင်းရင်းဖို့ပဲအခုလောလောဆယ်ဆိုရင်ဒါအစိုးရအနေနဲ့ပြည်လူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရကဟိုကြားဝင်ပြီးတော့ဖြန့်ပြေပြီးတော့မှဆွေးဆက်ပေးနေရတဲ့သဘောရှိတယ်ဆိုတော့ငင်းငယ်ကြီးမှာနှစ်ဆင့်ရှိတာပေါ့တစ်ဆင့်ကတော့ဒီအပြစ်ခတ်ရက်ဆွဲတဲ့ကိစ္စအဲ့ဒါကိုကြားဝင်ပြီးတော့ဖြန့်ပြေပေးနေရတယ်အဲ့ဒီညကြီးကိစ္စကြတော့ဒါတတိုင်းပြည်လုံးနဲ့ဆိုင်သွားပြီးဆိုတဲ့ခါကျတော့ခဏလိုလက်နက်ကင်အဖွဲ့ချင်းချင်းနဲ့သူမပြီးတော့ပဲနဲ့ဒါတကယ်ပြည်လူရွေးကောက်တင်ပြောင်းလိုက်တဲ့အစိုးရတို့ဆွတ်တော်တို့ဆိုတာပါဝင်လာရတယ်လေအဲ့ဒီသဘောပါပဲခဏတော့ပြောတဲ့ဟိုအခြေအနေမျိုးကအမှန်ပါပဲတကယ်တကယ်ဖြစ်ပွားနေတဲ့ဥစ္စာကဒီလက်နက်ကင်ဟိုအဖွဲ့ကြီးအချင်းချင်းနှစ်ဖက်ကြားထဲမှာဖြစ်နေတဲ့ကိစ္စပါဒါပြည်လူတို့နဲ့ရွေးကောက်လိုက်တဲ့အစိုးရအဖွဲ့ကတော့တကယ်ညီညာရေးကိုလိုလားတယ်ဒါကြီးကိုပြေပြောက်တော့လုပ်တယ်အခုလည်းကြိုးစားနေပြီအဲ့ဒီအခြေအနေတွေမြင်တွေ့ရပါတယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ဒေါက်တာခင်မာဦးရှိပါတယ်ရှင်တိုကျိုကနေပြီးတော့ပါဝင်ဆွေးနွေးဖို့စောင့်ဆိုင်းနေပါတယ်ဆရာပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့ကျွန်တော်ပြောချင်တာကခုနတက်မရော်နဲ့တက်မရော်ဂျားရဲတွေမှာဟိုပြိပကတွေဖြစ်နေတယ်ဆိုတာတက်မရော်တိုင်းသားတက်မရော်တွေကဘာဖြစ်လို့သူတို့တက်မရော်ဖွဲ့ပြီးတော့ဒီဗမာတက်မရော်ကိုဟိုတွန်းလှန်တဲ့သဘောဖြစ်နေတယ်ဆိုတော့ဗမာတက်မတော်ကနေပြီးတော့တသက်လုံးသူတို့ပြည်နယ်တွေမှာလာပြီးတော့စော်ကားမော်ကားလုပ်တယ်ကျူးကျော်တယ်ပြည်နယ်တွေကရှိတဲ့တရားစာသားတွေကိုအကုန်ရောင်းစားတယ်ဒီအတွက်ကြောင့်ရှိတဲ့တိုင်းရင်းသားတွေကသူတို့တတ်နိုင်သလောက်သူတို့ရှိတဲ့စွမ်းအားနဲ့ဒီဗမာတက်မတော်ကျူးကျော်လာတဲ့ဥစ္စာကျူးကျော်တဲ့ရန်ကိုကာကွယ်တဲ့သဘောနဲ့သူတို့ခုခံနေတဲ့သဘောပဲရှိတယ်ဒီနေ့တော့မှချမ်းပြည်မှာသူတို့တိုက်ပွဲဖြစ်တယ်နော်ချမ်းပြည်မှာဘာဖြစ်လို့ဗမာတက်မတော်ကနေပြီးတော့လာပြီးတော့တိုက်ပွဲလာလို့တလေကဲနောက်ပြီးကျတော့ကချင်ပြည်မှာဆိုလို့ရှိရင်နော်မြကြီးနားနားမှာလက်နက်ကြီးတွေနဲ့အဆက်မပြတ်စမ်းနေတယ်လက်နက်ကြီးတွေကိုသူတို့ကတလဒေါ်လာမီလီယံပေါင်းများစွာတန်တဲ့တိုင်းပြည်ကပတ်စံတွေကိုအလကားဖြုံးသုံးပြီးတော့တောင်းနဲ့တောင်းနဲ့ချီတဲ့ဒီအမြောက်ကြည်စံတွေကိုထုတ်လုပ်ပြီးတော့အဲ့ဒီအမြောက်ကြည်စံတွေကကောင်းတဲ့အမြောက်ကြည်စံတွေလည်းမဟုတ်ဘူးတိုင်းရင်းသားတွေကိုပဲတိုင်းရင်းသားတွေကိုဒုက္ခပေးဖို့တိုင်းရင်းသား
ဟိုတက်မတော်တွေကိုတိုက်ဖို့လောက်ပဲသူတို့အတော့ဝင်တာပါဆိုတော့ဖြစ်နိုင်လို့ရှိရင်ဗမာတက်မတော်ကတိုင်းရင်းသားငယ်မြေတွေကနေပြီးတော့အကုန်အများချက်ချင်းဆုတ်ပေးဖို့ဆိုလို့ရှိရင်အဲ့လိုဆုတ်ပေးလို့ရှိရင်တော့ဟိုငင်းငိုင်းရချက်ချင်းနှင်းနေမြန်ကောင်းသားမယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ရှင်ဆရာဟုတ်ကဲ့ပါဆရာဒေါက်တာခင်မအူကျေးဇူးတင်ပါတယ်ရှင်ဒီအချက်ဟာဆိုလို့ရှင်လေဒါအခုဒီအပြစ်မရက်သေးတဲ့အပြစ်ရစာချုပ်မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေတောင်းဆိုနေတဲ့အချက်လည်းဖြစ်ပါတယ်နှစ်ဖက်စလုံးကနေပြီးတော့အပြစ်ရရေးကြေညာဖို့ဆိုပြီးတော့တောင်းဆိုနေတဲ့အချက်လည်းဖြစ်ပါတယ်ဒီကိစ္စကိုနောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးရအောင်ပါရှင်အခုတော့ဥမြင့်သေးရှိပါတယ်ရှင်နှမောက်ကဥမြင့်သေးပါဝင်ဆွေးနွေးပါရှင်
ကျေနော်ကဆရာပြောတဲ့လိုပဲကတိုင်းနာဆိုတာသူကသူကခုခံစစ်ကနေပြီးတော့သူတိုက်ပွဲဝင်လာပဲအဲ့တော့အဓိကကျွန်တော်တို့ကူးလို့ဒီပြင်းညံ့ရေးမြင်ရသေးဘူးဆိုတာကလည်းကျွန်တော်ကကျွန်တော်တို့2000ကျပ်ပွဲစည်းအုပ်ချုပ်ကအခြေခံဥပဒေပုံမှန်4-3ထောက်ကိုဒီဟောပေါ့နော်အထူးခွင့်ယူထားတဲ့တပ်မတော်ကအထူးခွင့်ယူထားလို့ကလည်းကူးလို့ကျွန်တော်တို့တိုင်းပြည်မှာဆနာလို့ဝင်ငင်းငင်းတောင်းမရှိတာတောင်းဝင်မှုတောင်းဆောင်မရှိတာဖြစ်တာပါခင်ဗျာအဲ့လက်နဲ့တိုင်ဖွဲ့စီခြင်းဖြစ်မှာမဟုတ်ပါဘူးကျွန်တော်တို့ရက်ဆက်မှလည်းဒီလိုပဲပွင့်လင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုမရှိပါဘူးကျွန်တော်တို့ဒီအာဏာရှင်ဆိုတာလက်ထက်မှာအခြေမျိုးမျိုးခံရတာပါ။တော့အဲ့တော့ကျွန်တော်တို့ကဒီတစ်ဖက်တည်းရာပင်လုံးကြီးလာကအောင်မြင်ဖို့လိုရှိရင်တော့တိုင်းနာတပ်ဖွဲ့တွေကကျွန်တော်တို့ကလူလူကောင်းဆောင်တော့တောင်းကိုအသာဆိုတာကောင်းဆောင်ရပူပေါင်းပြီးတော့ကျွန်တော်တို့ဒီ4-3ယောက်ကိုပြင်ဆင်ရေးအတွက်ကိုဒီဟိုတမလို့လက်ခံမှုပေါ့လေလူလက်ခံမဲ့သူတိုင်းရင်းသားတွေလည်းဒီမှာမှာပါလို့ကျွန်တော်အမြင်တော့အဲ့လိုပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆရာဦးမြင့်ထေးကျေးဇူးပါရှင်အခုတော့ထိုင်းနိုင်ငံကထိလည်မှုရှိပါတယ်ထိလည်မှုပါဝင်ဆွေးနွေးဖို့စောင့်ဆိုင်းနေပါတယ်ရှင်ထိလည်မှုပါဝင်ဆွေးနွေးပ
ါဟုတ်ကဲ့ပါခင်ဗျာကျွန်တော်အမြင်ကတော့တိုင်းရင်းသားနဲ့တိုင်းရင်းဖွဲ့စည်းရာတော့ပြည်သူကာကွယ်တယ်တိုင်းရင်းသားပြည်သူကာကွယ်တယ်အဖွဲ့စည်းဖြစ်ပါတယ်အဲ့ဒီအတွက်တော့ကျွန်တော်တို့တိုင်းဒါဒီတာတွေမှာဒီအစိုးရစစ်တပ်ကဘာဖြစ်လို့လိုက်ပြီးတော့တိုက်နေတယ်လဲဘာဖြစ်လို့ဝင်ပြီးတော့မတရားလုပ်နေတယ်လဲဆိုတာတော့ဒါမျက်မှောက်ထိုးကနေမှဒါပြဿနာရှာတဲ့သဘောမျိုးဖြစ်နေပါတယ်အဲ့ဒီအတွက်ကျွန်တော်အနေနဲ့အမတန်မှစိုးရင်ပါတယ်ဒီမျက်မှောက်ထိုးတော့ကျွန်တော်တို့အများစုကကြိုးစားပါတယ်ခင်ဗျဒါပေမဲ့ဒီစစ်တပ်အဖွဲ့အစည်းကတော့မတရားလုပ်ဆောင်နေတဲ့အတွက်ဒီမျက်မှောက်ထိုးကတော့သူတို့ကဖြတ်စည်းနေသလားဆိုတော့ကျွန်တော်မြင်မိပါတယ်ခင်ဗျအဲ့ဒီအတွက်ကျွန်တော်တိုင်းရင်းသားအဖွဲ့အစည်းတွေကိုနော်တိုင်းရင်းသားတော်လှန်လက်နက်ကိုင်အဖွဲ့အစည်းဘောင်းတော်အားလုံးကိုကျွန်တော်အမြင်နဲ့အကြံပေးချင်ပါတယ်နော်နိုင်ငံတကာကိုနော်ထင်ကပ်ပါနိုင်ငံတကာကိုထင်ကပ်တဲ့နေရာမှာစီဝါရေးအရနိုင်ငံရေးအရပဲမဟုတ်ပဲနဲ့စစ်ရေးအရပါထင်ကပ်ထားဖို့လိုပါတယ်လို့ကျွန်တော်ပြောချင်ပါတယ်အဲ့ဒါမှကကျွန်တော်တိုင်းရင်းသားအဖွဲ့အစည်းကိုမတရားလုပ်ဆောင်ခဲ့ရင်ကျွန်တော်တိုင်းရင်းသားအဖွဲ့အစည်းနဲ့ကန့်တွယ်ဖို့တစ်ခုခုလုပ်ဆောင်ဖို့အမှန်တမ်းမှလိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါရှင်ကိုထီးလည်မှုကျေးဇူးတင်ပါတယ်အဲ့တော့အများစုကတော့ဒါတက်မတော်ကိုပို့ပြီးတော့ဒါပြောဆိုထားတာတွေ့ရပါတယ်အဲ့တော့ဆရာဦးစီသူအောင်မြင်တက်မတော်ဘက်ကပွင့်လင်းမြင်သာနိုင်မှုအလားလာရောရှိပါသေးရဲ့လားဘယ်လောက်တွေ့ရပါသလဲတက်မတော်ဘက်ကသူတို့ရဲ့စိတ်ဆန္ဒပေါ့နော်ငြိမ်းချမ်းရေးအတွက
်အဲတက်မတော်နဲ့ပတ်သက်လို့တော့ဒီ2012ဒီငြိမ်းချမ်းရေးစပြီးတော့လုပ်ကလေးကဟိုသူတို့ရဲ့ငြိမ်းချမ်းရေးရလို့မှုပေါ့နော်အဲ့နဲ့ပတ်သက်လို့ကျွန်တော်လေ့လာရတဲ့လောက်ကတော့ကျွန်တော်အများကြီးတွေ့ရတယ်။ဟိုဘာလို့တွေ့ရသလဲဆိုတော့ရှေ့မှာငញ្ញရေးနဲ့ပတ်သက်ပြီးတော့မှာပေါ့နော်။ဒီအဖြစ်ခက်ရက်ဆဲတဲ့ကိစ္စတွေငញ្ញရေးတိဆောက်တာတွေကိုအစိုးရအဆက်ဆက်လုပ်ခဲ့တယ်။ဒါပေမဲ့ဒီပြီးခဲ့တဲ့သမ္မတဦးသိန်းစင်လက်ထက်မှာတက်မတော်နဲ့တူတူတွဲပြီးတော့မှာသူတို့လုပ်တဲ့ဟာကအများကြီးသူတို့ခြားနားတယ်။ဟိုမှာဘာလို့ခြားနားသလဲဆိုတဲ့ခါကျတော့အဲသူတို့ကပထမဦးဆုံးမူကိုတစ်ခုချလိုက်တယ်။အဲဒီမူကဘာလဲဆိုတော့အဖြစ်ခက်အရင်ရက်ဆဲမယ်။အဖြစ်ခက်ရက်ဆဲပြီးတဲ့အခါကျလို့ရှိရင်အဲဒီအဖြစ်ခက်ရက်ဆဲစာချုပ်မှာပါတဲ့အတိုင်းနိုင်ငံရေးစနစ်ဝဲတွေလုပ်မယ်ညီနာခံတွေလုပ်မယ်အဲ့ဒီကရတဲ့အဖြေတွေကိုဟိုဖွဲ့စည်းပုံမှာပြင်မယ်ဆိုပြီးတော့မှဒါသူတို့မူချပြီးတော့မှဒီအဖြစ်ခက်ရက်စရေးစာချုပ်ရအောင်သူတို့လုပ်တယ်လုပ်တဲ့အခါကျတော့အဲ့ဒီမှာဘာလို့ကျွန်တော်အများကြီးတွေ့ရတယ်ဆိုတော့ဟိုတိုင်းသားတွေကအလုံးစုဖွဲ့ပြီးတော့မှရှင်းနေကြတယ်ဆိုရင်လည်းဒါစုဖွဲ့ပါစီအဲ့ဒါစုဖွဲ့နိုင်အောင်ညီနာခံတွေလုပ်တာတွေကိုလည်းလောကီလာညီနာခံတို့အဲ့ပြီးတော့မှအဲလိုက်စားညီနာခံတို့အဲ့ဒါတွေအကုန်လုံးကိုဟိုခွင့်ပြုပေးခဲ့တယ်ဒါအရင်ရှေ့ဆက်ဆက်ပေါ့နော်ဟိုလက်နက်ကိုင်တိုင်းသားတွေဘယ်တော့မှမရဘူးတဲ့အခြေအနေမျိုးတွေအခွင့်အရေးတွေရခဲ့တယ်ပြီးတော့မှနောက်လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေကလက်နက်ကိုင်အဖွဲ့အစည်းဖြစ်ပေမဲ့လည်းမြို့ပေါ်တက်လာတဲ့ခါကျရင်ကြိုက်ရနိုင်ငံရေးအဖွဲ့အစည်းတွေနဲ့တွေ့လို့ရတယ်တက်ဆိုင်ရတိုင်းသားတွေနဲ့တွေ့လို့ရဒီနည်းနဲ့သူတို့တွေကတော့အများကြီးလုပ်ခဲ့တာတွေ့တယ်ဆိုတော့တပ်မတော်ဘက်ကတော့ကျွန်တော်နားလေတဲ့လောက်ကတော့အများကြီးသူတို့ဒီအပြစ်ခတ်ရက်စဲကြီးနဲ့ပတ်သက်ပြီးတော့ငင်းငယ်ကြီးနဲ့ပတ်သက်ပြီးတော့မှဟိုလိုက်လျှောနဲ့စ
ဆန္ဒရှိရှိနဲ့ကြိုးစားလာတာကျွန်တော်တွေ့တယ်အခုလက်ရှိကာလမှာလည်းဒီ၅လကာလအတွင်းမှာဒေါက်တာစုကြည်ဦးဆောင်တဲ့ဒေါက်တာစုကြည်နဲ့ပူးတွဲပြီးတော့မှဒီဥစ္စာကြီးကိုကောင်းကောင်းမွန်မွန်လုပ်နေတာကိုတော့ကျွန်တော်တွေ့တယ်ဒါကျွန်တော်ရဲ့ဟိုဘာလဲတွေ့ရှိချက်ပေါ့နော်
ဟုတ်ကဲ့ပါရှင်ဆရာချေစုပါအဲ့တော့ကျမဒီမှာတရက်လေးလိုက်အစီအစဉ်အတွက်ကိုဆွေခင်ဆိုတဲ့ကျမတို့သောရရှင်တူစာရေးသားပေးပို့ထားတာလေးကိုဖတ်ပြချင်ပါတယ်ကျွန်တော်အမြင်ကတော့ငင်းချမ်းရေးဆွေးနွေးပွဲကိုဘောလုံးပွဲများဓာတ်ရိုက်ထုတ်လွှင့်သလိုလွှင့်ပေးစေခြင်းနဲ့လွှင့်ပေးရင်ပိုကောင်းမယ်ထင်ပါတယ်မြမပြည်သူပြည်သားတွေကဘာသူကဘာသားတွေရှေ့မှောက်မှာဘသူလွန်နေဘသူလိုတယ်ဘာတွေလိုတယ်စသဖြင့်ပြည်သူပြည်သားကဘာသူကဘာသားတွေရဲ့အမြင်တွေအဆုံးအဖြတ်တွေပါဝင်နိုင်အောင်လွန်တဲ့အဖွဲ့အစည်းတွေကိုလည်းတကဘာလုံးကဝိုင်းပြီးအရေးယူရအောင်ပါတဲ့သူရေးသားပြီးတော့ဆွေးနွေးလာတဲ့အချက်ကိုကျွန်မဆရာဦးချော်ရင်မြင့်ဒီဟာနဲ့ပတ်သက်ပြီးတော့ရောဒီဆွေးနွေးပွဲတွေမှာဘလို့အချက်တွေကိုတိုင်းရင်းသားတွေဘက်ကလိုလားပြီးတော့ဘလို့အချက်တွေကိုတက်မရော့ဘက်ကမလျှော့နိုင်တယ်လဲအစိုးရဘက်ကလိုလားချက်ကဘာလဲဒါမျိုးတွေကိုပြည်သူလူထုကိုအတိုင်းအတာတစ်ခုအထည်များပွန့်ပွန့်လင်းလင်းရှိမလားသင်သေးဘူးလားဘလို့များသဘောရပါလဲဆရာ
ကျွန်တော်မြင်တော့ဒီဓာတ်ရိုက်ဆုံးရင်ဒါမျိုးကိုတော့သိမလို့လားပါဘူး။ဘာကြောင့်လဲဆိုရင်တခါတည်းမှာအခြေပြင်ဆွေးနွေးရတာတွေသဘောမတူခြင်းအတွင်းမှာကျွန်တော်တို့ရှင်းနိုင်ရတာတွေခက်ခဲတာတွေဒါတွေရှိနိုင်ပါတယ်။ဒါပေမဲ့သတင်းမီဒီယာတွေကပါအခုဖိတ်ကြားထားပြီးတော့ဖွင့်ပြထားတာဖြစ်တဲ့အတွက်ကြောင့်မို့လို့တိုက်ရိုက်မလွင့်လို့လည်းပို့ပြီးတော့ပွင့်လင်းမြင်တာဆိုတာပြည်သူလူထုကသိကွင်းကြကြလိမ့်မယ်။သတင်းမီဒီယာတွေကလည်းမချွင်းချံပြန်ပြောလိမ့်မယ်လို့မြင်ပါတယ်။
ဟုတ်ကဲ့ပါရှင့်ဆရာချေစုပါအဲ့တော့သတင်းမီဒီယာတွေပြောတာလောက်နဲ့တင်ဖော်ထုတ်ဟိုရေးသားတာလောက်နဲ့တင်ဒီငင်းချင်းရေးလုပ်ငန်းစဉ်ဟာပြည်ပြည်ဝဝများပုံဖော်နိုင်မှရလားပြည်သူလူထုရဲ့အမြင်ပါလေဆရာဦးကျော်ရင်
ကျွန်တော်ဆရာအတန်းပြောင်းနေတယ
်ဟုတ်ကဲ့ပါဆရာကြားပါလားရှင့်
ဟုတ်ကဲ့ကြားပြီ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆရာအဲ့တော့ဒီငင်းချင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကတော့ဒါဇက်တိုက်ပါပဲဒါဟိုးအရင်ကျမတို့သတင်းတွေလောက်ရပြူရခက်ခဲတဲ့အခက်ကနေပြီးတော့အခုပို့ပြီးတော့ပွင့်လင်းလာတဲ့ခက်ထီထောက်လျှောက်ဒါကပါဟိုရေးသားဖော်ပြခဲ့ကြတာပါအဲ့တော့မြန်မာငင်းချင်းရေးလုပ်ငန်းစဉ်ကြီးမှာဟိုရုပ်လုံးပေါ်အောင်သတင်းမီဒီယာတွေကရောကပါလုံနိုင်ပြီလားလုံလောက်ပြီလားပြည်သူလူထုအတွက
်ဟုတ်ကဲ့အခုအချိန်နေအထိတော့ပိတ်လုံးလုံးလောက်လောက်သူတို့လက်နန်းတမီနဲ့သတင်းတွေမရသေးပါဘူးတဲဘက်ကမှတက်မရဘက်ကလည်းသတင်းရသင့်တယ်လို့ကျွန်တော်တို့ပုံမှန်ငင်းငင်းပြည့်ပြည့်စုံစုံမရတယ်လို့တိုင်းရင်းသားတွေဘက်ကဆိုရင်ပို့ပြီးတော့လက်လန်းกว่าတာပေါ့ဒါပေမဲ့ဒီနီလာကမှာမီဒီယာတွေတက်ခွင့်အပြည့်အဝပေးပြီးတော့မှသတင်းကိုလွတ်လပ်စွာထုတ်ပြန်ခွင့်ပေးမယ်ဆိုလို့ရှိရင်တော့ပြည်သူလူထုလို့လာတဲ့ပုံလေးမြင်တာမျိုးကိုရလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ဆရာဦးစီတို့အောင်မြေဆရာအမြင်လဲတိပြရစီရှင်ဒီဟိုပါဝင်ပတ်သက်သူတွေအားလုံးဘက်ကရောသူတို့ရဲ့လူလားချက်တွေသူတို့ရဲ့ဆွေးနွေးချက်တွေအပေးအယူတွေဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဘလောက်ထိပွန့်ပွန့်လင်းလင်းချပြရဲတဲ့အနေအထားမျိုးတွေ့ရပါသလဲဆရာ
အဲအဓိကတော့ကျွန်တော်နားလေတာကတော့ဟိုအထက်မှာညဆွေးနွေးညှိနှိုင်းတဲ့ကိစ္စတွေမှာဥပမာနှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းဆိုဒီအပြစ်ခတ်ရက်စဲရေးဆိုင်ရာကိစ္စတွေဒီအပြစ်ခတ်ရက်စဲရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ကြတော့ဟိုတက်ဆိုင်ရာလေသူတို့ဆွေးနွေးပြီးတော့အတင်းမှာသူတို့ဆွေးနွေးကြမယ်ပြီးတော့မှရလက်တွေကိုပဲသူတို့ထုတ်ပြီးတော့မှပြောမယ်ဒီလိုပဲဒါကတော့လုပ်တင်တယ်ဒါအသေးစိတ်နဲ့ကြားတယ်နောက်ပြီးတော့မှဟိုဗာလဲဒီလက်နက်ကင်ကိစ္စတွေကြတော့ဒီလူလူကဒီအသေးစိတ်တွေမသိရလဲသိတော့ဟိုဗာလဲထူးခြားမှုတော့မရှိဘူးဒါပေမဲ့နိုင်ငံရေးဆိုင်ရာကိစ္စကြတော့ဒီလူလူနဲ့ဒါလောကပတ်သက်တဲ့ကိစ္စတွေဆိုတဲ့အခါကျတော့အဲ့ဒါတွေကိုလည်းပတ်သက်လို့တော့ကျွန်တော်ထင်တယ်ဒါသက်ဆိုင်ရာအဖွဲ့အစည်းတွေကတော့အကုန်လုံးပြောနေကြတာပဲဥပမာမကြာညီလာခံဆိုရင်လည်းသူတို့ဒီတိုင်းသားတွေဘက်ကဒေတာကိုသူတို့ခေါ်သွားတယ်အဲခေါ်ပြီးတော့မှအဲဒင်းတော့တွေလည်းတွားကြတယ်သူတို့လူလားချက်တွေလည်းအကုန်လုံးသူတို့ထုတ်ပြောတယ်ဒီမှာလည်းပြန်ရေးကြတယ်ဒီတိုင်းနဲ့အခုဒီညီလာခံနဲ့ပတ်သက်ပြီးတော့မှနေနေရှင်းနေပွဲတွေအခုဆိုနေ့စဉ်တော့တောက်လျှောက်လုပ်နေတယ်ဒင်းတော့တွေလည်းအဲ့မှာတွားပြီးတော့ယူကြတာပဲအဲ့ဒါရှင်းလို့ပြီးတာနဲ့ပြန်ပြီးတော့လည်းသူတို့တွေကပြောနေကြတယ်ပဲပြောနေတော့တရှိတဲ့ရလတ်တွေကိုဟိုပြန်ပြီးတော့မှဟိုသူတို့ထုတ်ပြန်ပေးနေတာပဲဒါမှတခုတော့ရှိပါတယ်ဒီမှာဟိုဘယ်သူမှသိမပြောတဲ့ကိစ္စပေါ့အဲ့ဒါပါလဲဆိုတော့ကျွန်တော်တို့သတင်းမီဒီယာတွေကိုလိုက်ကဒီကိစ္စတွေကိုထဲထဲဝင်ဝင်နားလည်ပြီးတော့မှဒီလူလူရှင်းပြနိုင်အောင်အားနည်းနေတဲ့အချက်လေးရှိတယ်ဒီဟာကိုလည်းဒီတစ်ဖက်ကနေပြီးတော့မှအဲသတင်းမီဒီယာတွေဘက်ကလည်းပို့ပြီးတော့အားဆိုင်ပြီးတော့လုံးဖို့လိုအောင်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါရှင်အဲ့တော့ဒီတက်မတော်နဲ့ဒီလက်နက်ကင်နေကြပြိပခမာရောသူတို့ဘယ်ကိစ္စတွေမှာအခြေတင်ဖြစ်နေ啊ဥပမာအခုလက်နက်ကင်အဖွဲ့၃ဘက်တရေးမတရေးဆိုတာလေတကယ်တမ်းရေးရရဘာမှထွက်မလာသေးပါဘူး အဲ့တော့ဘာတွေများခက်ခဲနေလဲသူတို့လိုလားချက်ကဘာဖြစ်တယ်ဒါမျိုးရှင်းရှင်းလင်းလင်းလည်းမရှိသေးပါဘူးဒီလိုတွေထုတ်ပြန်ပေးဖို့ရရောဘသူတာဝန်လဲသတင်းမီဒီယာတွေကလိုက်ပြီးတော့မေးရမှာလားရှင်ဆရာဦးကျော်ရင်မြင့်ဆရာဆွေးနွေးပေးပါဟုတ်ကဲ့
ဟုတ်ကဲ့โอเคกูก็มีเงินที่ไล่บ่งกันนะครับครับ
อ๋อโอเคเสียอุสิตัวอ๋อเนี่ยเสียเปียๆมาสิ
ลูกก็โหจนติถาตะหลอกก็โหณเพศสะลงก็ทุบเปลี่ยนเลยโจนน้าเล่ทาบาระณเพศสะลงสู่ราก็ตํารวจบักก็ปรมาอุจงกันซันเนี่ยหาดิก็เล่นเล่นลงอ่ะอุษาเล่นฉะบ่เนาะอะห่าโหอยิงอุจงตรุกันอุษาตรุต้องสู่เลยだแม้อะห่าผิดมะลาวูเนาะอะกุโลเยเยเยโปรเซสสิลงละในคาจะรอดาอะกุโลปาวินซีจินเลยสู่พี่รอมาตรุนอกชิ่ถ่ายชั่วไปเลยอะห่าก็บาเลยสู่ในคาจะรอလက်နက်ကိုင်းလမ်းစဉ်ကိုစွန့်တယ်ဆိုတာကြီးညာမယ်ပြီးရင်ကိုလက်နက်တွေကိုဟိုဝါအဖွဲ့လိုမျိုးဟို PIA လိုမျိုးအာမခံနိုင်တဲ့အဖွဲ့ကြီးတစ်ခုခုနဲ့အဲဒါအာမခံပေးတယ်ဆိုရင်ရပြီဆိုတော့သူကတဖြင့်ထက်လျှော့တယ်ဒါပေမဲ့ကြံတဲ့သုံးခွဲကသူလက်မခံနိုင်ဘူးဆိုပြီးတော့ထုတ်ပြန်ကြီးညာတာလည်းရှိခဲ့ပြီနောက်ဆုံးအဖြစ်ကြတဲ့ခါကျတော့ကျန်တာတွေဘာမှမလို့တော့ဘူးစိတ်နဲ့တစ်ခုတော့ထုတ်ပေးပါဘာဖြစ်လို့လဲဘာလဲဆိုတော့ဒါလက်နက်ကိုင်းလမ်းစဉ်ကိုစွန့်တာပြီးရင်လက်နက်တွေကတော့ဒီတိုင်းဆက်ကင်ထားပေါ့နော်အဲ့ဒီသဘောမျိုးတမ်းမလို့ဘက်ကတောက်ဆိုရဲဟုတ်တယ်ဖက်ကလည်းတရင်းကရှင်းလင်းလင်းလောက်ပြီးတော့ပြောတာတွေတရင်းမီဒီယာတွေမှာတက်လာတာလည်းကျွန်တော်တို့တွေ့ပါတယ်။ဒါတို့လက်မခံနိုင်ဘူးပေါ့ဒီစကလုံးအတုံးလုံးကိုဆိုတော့အဲ့ဒီလိုအခြေအနေကြောင့်မို့လို့တမ်းမလို့ဘက်ကလည်းဒါတို့ထုတ်ပြောထားတယ်ဒီဟာကမဖြစ်ဘူးဆိုရင်ဒီရှင်းလင်းလင်းလောက်ကိုဖိတ်ခေါ်ဖို့အတွက်ကတို့ဟိုလက်ပြမခံနိုင်ဘူးဆိုပြီးတော့မှပြောတယ်ဆိုတဲ့အခြေအနေမျိုးကကျွန်တော်တော့တို့တွေအကုန်လုံးထုတ်ပြန်ပေးတယ်လို့ကျွန်တော်နားလည်ပါတယ်ထုတ်ပြန်ပေးလို့လည်းကျွန်တော်ဆိုရင်လည်းအဲ့ထုတ်ပြန်ချက်ကနေတစ်ချက်သိနေတယ်လို့ပဲကျွန်တော်နားလည်ပါတယ
်။ဟုတ်ကဲ့ပါရှင်ဆရာဦးချော်ရင်မြတ်ဆရာဆွင့်တွေ့ချက်လေးကြားပါရစေ။
ဟုတ်ကဲ့ဟုတ်ကဲ့ဒါကတိတ်ငင်းများဖြစ်ဆက်ကြမရှိပါဘူးညာကိုအမြင်ပြောသွားတဲ့အတိုင်းပါပဲဒီလက်နဲ့ကင်လန်းစဉ်ဆွန့်လို့ဖို့ပြင်ညာဖို့သက်သတိသတိပေါ့လေဒီအဖွဲ့သုံးမွေးနဲ့ပတ်သက်ပြီးတော့ထုတ်ပြန်တာတွေကျွန်တော်တို့လည်းဟိုဖတ်နေရတဲ့ခါကျတော့ဟိုသိရတယ်ပွင့်လင်းမြင်တာမရှိဘူးလို့အဲ့လိုပဲမြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်ရှင်အင်ကာနေညာချန်တရက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲရှင်းနာခွင့်ပြုပါရှင်ပြန်နိုင်ဆွေးနွေးပေးခဲ့ကြတဲ့သတင်းစာဆရာဦးချော်ရင်မြင့်နဲ့ဆရာဦးစီတောင်မြင့်နောက်ဝင်ရောက်ဆွေးနွေးပေးခဲ့ကြတဲ့ဆလိုင်းပွေကုံဦးမြင့်ထေထိလဲမှုဒေါက်တာခင်မာဦးတို့နဲ့အတူစာပေးဖို့ဆွေးနွေးခဲ့ကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်ထလို့သူမဆူမုံနဲ့အတူမှတ်တင်ကြီးထိုက်စီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် POA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ရနေ17:00အထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှင်နေတဲ့အချိန်တွင်တည်ရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
။ဆိုမလီယာနိုင်ငံမူဂါဒီရှိမြို့ကသမရနန်တော်နီအသေးခံကားဘုံးခွဲတက်ခတ်မှုတစ်ခုကြောင့်လူ20ကျော်ထက်မနည်းသေဆုံးသွားပါတယ်။အသေးခံဘုံးခွဲတက်ခတ်ခဲ့တဲ့ကားကတော့အစိုးရတောင်ရှိသူတွေတွာလာများတဲ့ SYR ဟိုတယ်နိုင်ငံကိုဝင်တိုက်မိခဲ့တာပါ။ဒေသခံရေးပေါ်ကစားရေးလုပ်ငန်းဌာနအကြီးအကဲကတော့အမျိုးသမီး6ဦးပါဝင်သေဆုံးသူအလောင်း22လောင်းနဲ့ဒဏ်ရာသူ30ကိုတည်ပို့ပေးခဲ့ရတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်နဲ့အိန္ဒိယနိုင်ငံတို့ချာစီဝိုင်းနဲ့မဟာဗျူဟာဆက်ဆံရေးကိုတည်ရသာတွန်းပြင်ဆောင်ရွက်နိုင်ဖို့နှစ်နိုင်ငံအစိုးရဝန်ကြီးတွေကြိုးပမ်းနေသလိုနှစ်နိုင်ငံဆက်ဆံရေးမှာအခုလောက်အရေးကြီးတဲ့အချိန်ကာလမရှိနိုင်ဘူးလို့လည်းအမေရိကန်နိုင်ငံချာဝန်ကြီးချွန်ကယ်ကပြောဆိုလိုက်ပါတယ်။ဒုတိယအချိန်မြောက်အမေရိကန်အိန္ဒိယမဟာဗျူဟာနဲ့စီဝိုင်းဆိုင်ရာတွေ့ဆုံဆွေးနွေးပွဲအိန္ဒိယနိုင်ငံမှာပထမဆုံးအချိန်ကျင်းပခဲ့မှာပဲပြောဆိုခဲ့တာပါ။နမကျော်နည်းပညာလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Apple ကုမ္ပဏီကြီးကိုအာရလန်နိုင်ငံကအကြီးအကျယ်ခွန်သက်သာဝင်ပေးခဲ့တာဥပဒေနဲ့ဆန့်ကျင်နေတဲ့အကြောင်းဥရောပကော်မရှင်ကဆုံးဖြတ်လိုက်ပါတယ်။ Apple ကုမ္ပဏီကိုအာရလန်နိုင်ငံကအခွန်သက်သာဝင်ပေးထားတာဥပဒေနဲ့မညီတဲ့အကြောင်းအရင်ကတည်းကဥရောပသမဂ္ဂ EU ကပြောဆိုထားတာဖြစ်ပေမဲ့ဥရောပရဲ့ဈေးကွက်ရှင်ပြိုင်မှုဆိုင်ရာကော်မရှင်တာဝန်ရှိသူတွေရဲ့ဒီကနေ့ဆုံးဖြတ်ချက်မှာတော့အာရလန်နိုင်ငံကိုပေးဆောင်ရမယ့်အခွန်ငွေအဟောင်းတွေဖြစ်နေအပက်ကုမ္ပဏီကဒေါ်လာ 14.5 ဘီလီယံပြန်ပေးဖို့လဲစုံဖြတ်ခဲ့တာပါ။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီနိုင်ငံကဆက်စင်ရေးတွေဆင်နွှဲနေတာပိပခတ်ကိုပုံမကြီးထွားလောက်အောင်မီထိုးပေးရရောက်နိုင်တယ်လို့ပြည်သူ့သမ္မတဖရန်ဆော်ဦးလန်းကဝေဖန်လိုက်ပါတယ်။အချမ်းဖက်တက်ကဲမှုတန်းခံခဲ့ရတဲ့တူရကီနိုင်ငံအနေနဲ့ IS သွေးကြွတွေရန်ကကာကွယ်နိုင်မှုနယ်စပ်ဒေသတွေကိုထိချုပ်နိုင်မှုဆီးရီးယားနိုင်ငံထဲမှာတတ်တချို့ချထားတာကိုနားလည်နိုင်ပေမဲ့ညွန်ပေါင်းတပ်ဖွဲ့တွေအကူအညီနဲ့ IS ကိုတတ်နေတဲ့ကတ်တပ်ဖွဲ့တွေကိုစစ်ဆင်နေနေတာတွေဟာအန္တရာယ်ကြီးတယ်လို့သတိပေးပြောဆိုလိုက်တာပါ
။တရင်ချင်းချက်ကိုကောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီကယ်ဒူဝန်စကီဖြစ်ပါတယ်။ VOA American အတမနဲ့ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9:30လိုင်းဒိုမီတာ48 kHz 6:35လိုင်းဒိုမီတာ50 kHz 9:55နဲ့လိုင်းလမီတာ190 kHz 15:55တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမအောင်လောက်ပါ။Thank you.
This program has come to you from the Voice of America, Washington.